Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇူလိုင်လ8ရက်နေ့အင်ကာနိညပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညဘက်သတင်းတွေကိုကိုငင်းချမ်းနဲ့အတူကြီးညာပေးမှာပါပါလက်စတိုင်းတွေဘက်ကရော့ကက်နဲ့ပစ်ခတ်နေမှုတွေရက်အောင်မြေပြင်ဆင်းနေမှုတွေအတွက်အစ္စရေးကလေကြောင်းဆက်ဆင်ရေးတွေလုပ်နေပါတယ်တရုတ်ရဲ့အိန္ဒိယနိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတာပြဿနာတစ်ရပ်ပါလို့အမေရိကန်ကပြောကြားလိုက်တယ်လို့ဂျပန်နိုင်ငံမှာတော့တောင်ပိုင်းမှာပြင်းထန်တဲ့တိုင်ဖုန်းမုန်တိုင်းတိုက်ခတ်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိငယ
်ဟုတ်ကဲ့ပါရှင်ပြီးခဲ့တဲ့သတင်းပတ်အတွင်းဖြစ်ပွားခဲ့တဲ့မန္တလေးမြို့ကအကြမ်းဖက်စုပုံမှုနောက်ဆက်တွဲဖမ်းဆီးစစ်ဆေးမှုအခြေအနေရရက်ကိုသတင်းတွေကြီးညာပြီးမှရင်ဆုံးကြားကြရမှာဖြစ်ပါတယ
်။ဒီခါရလူရသူဥပဒေရပဲကျွန်တော်တို့တရားဥပဒေနဲ့ပဲဆက်လက်ဆောင်ရမှာပေါ့။ကျွန်တော်တို့ခုဖြစ်တဲ့ဟာမှာတော့ဖြစ်ပွားခြင်းမှုကျူးလွန်တဲ့လူတွေရှိတာပေါ့။အဲဒီခြင်းမှုကျူးလွန်တဲ့ကျွန်တော်တို့အမှုရေးပွင့်ပြီးတော့
မန္တလေးတိုင်းဒုတိယရဲမှူးကြီးရဲ့ပြောကြားချက်ပါတစ်ဆက်တည်းမှာပဲဒီအပေါ်တုံ့ပြန်ချက်တွေကိုလည်းတင်ပြပေးပါမယ်။ဒီနောက်မှာတော့ဂျားပြတ်အစိုးရတင်မြှောက်ကြောင်းရေးသားဖော်ပြခဲ့တဲ့ဘိုင်မွန်းတန်နေဂျာနယ်ကိုအာနာဘိုင်တို့ရဲ့စစ်ဆေးနေတဲ့အခြေအနေနဲ့မွတ်စလင်တို့ရဲ့ရမဒန်ဥပုပ်လမှာအစားအစာရှောင်ကျဉ်ဥပုပ်မဆောင်ကြဘို့တရုတ်အာနာဘိုင်တို့ရဲ့အမိန့်ကြောင့်တင်မာမှုတွေဖြစ်နေရတဲ့အရေးတွေကိုလည်းဒီညပိုင်းမှာနားဆင်ကြားရဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံအစီအစဉ်လဲဆွေးနွေးကြမှာမို့စောင့်မျှော်နားဆင်ကြပါဦးရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုငင်းချန်းတို့ကကြီးညာပေးကြမှာပါ
။ဟမတ်စစ်သွေးကြော်တွေဘက်ကရော့ကက်နဲ့ပစ်ခတ်မှုတွေရပ်သွားစေဖို့အတွက်အစ္စရေးကမြေပြင်ကနေဝင်ရောက်စီးနင်းပြီးနှိမ်နင်းနိုင်အောင်ဂါဇာကမ်းမြောင်ဒေသကိုအင်ကာညမှာလေကြောင်းထိုးစစ်တွေဆင်ခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသကဟမတ်စစ်သွေးကြော်တွေကိုတိုက်ခိုက်ဖို့အတွက်အစ္စရေးရဲ့ပြင်ဆင်မှုတွေဟာရပ်ပိုင်းတွင်တော့ပြီးမှာမဟုတ်ဘူးလို့အစ္စရေးကာကွယ်ဝင်ကြီးမိုရှေယာလွန်ကအင်ကာနေမှာပြောပါတယ်။ဂါဇာနယ်စပ်နားမှာချတာလဲတန်ချက်ကာကအများပြားကိုချထားတယ်လို့မြေပြင်စစ်ဆင်ရေးလုပ်တဲ့ကာလိုလာနိုင်တဲ့အရန်တပ်သားတွေစုဆောင်းနေတယ်လို့စစ်တပ်ပြောခွင့်ရကပြောပါတယ်။အင်ကာအစောပိုင်းကဂါဇာကမ်းမြောင်ဒေသမှာရှိတဲ့အိမ်တွေနဲ့ရော့ကက်နဲ့ပစ်ခတ်တဲ့စခန်းတွေအပါအဝင်နေရာ90လောက်ကိုပိတ်မှတ်ထားပြီးလေကြောင်းကရောရေကြောင်းကပါတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်း9ဦးသေဆုံးခဲ့ရတယ်လို့ပါလက်စတိုင်းအာဏာပိုင်တွေကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ရှင်မွန်ပဲရစ်ကတော့အစ္စရေးတောင်ပိုင်းဒေသကိုဟမတ်စ်တွေကရော့ကက်နဲ့ပစ်ခတ်တိုက်ခိုက်နေတာကိုတုံ့ပြန်ဖို့ကလွဲပြီးတခြားနည်းလမ်းမရှိဘူးလို့ပြောပါတယ်။ဟမတ်စ်ပြောခွင့်ရဆမ်မီအဗ်ဒူဇော်ဟာရီကတော့အစ္စရေးတွေတိုက်ခိုက်လိုက်ရင်ပြန်ပြီးခုခံမှုတွေလုပ်ဖို့လုပ်မယ်လို့ပြောကြားခဲ့ပါတယ်။
အာဖဂန်နစ္စတန်မှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့ရေကောက်ပွဲတွေကနေထွက်လာတဲ့အကြိုရလက်တွေအရအာရှရက်ဂန်နီကအနိုင်ရနေတယ်လို့ညွှန်ပြနေပေမဲ့ပြိုင်ဘက်သမရလောင်းအဒူလာကလည်းသူအနိုင်ရရှိခဲ့ပါတယ်လို့ကြေညာလိုက်ပါတယ်။ဇွန်လ14ရက်နေ့မှာကျင်းပခဲ့တဲ့ဒုတိယအကြော်ရွေးကောက်ပွဲတွေမှာအဒူလာကမင်းအားလုံးရဲ့43.5ရာခိုင်နှုန်းရခဲ့ပြီးဂန်နီက56.4ရာခိုင်နှုန်းရခဲ့ပါတယ်။သူ့ကိုထောက်ခံတဲ့သူတွေအများကြီးရှိမှာအဒူလာကကလင်ကကြည့်အစိုးရကိုဘယ်တော့မှမလက်မခံဘူးလို့ကြွေးကြော်လိုက်ပြီးသူကသာတန်တရားဖြစ်ဖွယ်မရှိအနိုင်ရသူလို့ပြောဆိုပါတယ်။နောက်ထပ်သမရလောင်းအရွေးခံခဲ့သူဖြစ်တဲ့ဟာဂျီမိုဟာမက်မိုဟာကက်ကလည်းမဲမတမာမှုတွေတိုင်တန်းထားတာကိုအစိုးရကမဖြေရှင်းပေးဘူးဆိုရင်စင်ပြိုင်အစိုးရဖွဲ့မယ်လို့ခြိမ်းခြောက်လိုက်ပါတယ်။ဥပဒေပြင်ပကအာဏာရဖို့လှုံ့ဆော်မှုတွေရှိလာရင်အာဖဂန်နိုင်ငံအနေနဲ့အာဖဂန်နစ္စတန်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ငွေကြေးနဲ့လုံခြုံရေးထောက်ပံ့မှုတွေဆုံးရှုံးရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအဗ်ဒူလာကိုတရိပ်ပေးလိုက်ပါတယ်။ဝန်ကြီးကယ်ရီကကပူးမြို့တော်ကိုတောက်ကြနေမှာတွားရဖို့ရှိပါတယ်။
ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေဘက်ကလုံးဝလက်နက်ချမအပြစ်ခတ်ရရေးအတွက်ဆွေးနွေးမှုတွေလုပ်နိုင်မယ်လို့ယူကရိန်းအစိုးရကပြောကြားလိုက်ပါတယ်။လူပေါင်း400ကျော်တေဆုံးခဲ့တဲ့စစ်ဘူးကျန်းဖက်မှုတွေဖြစ်ပွားနေတာသုံးလကြာခဲ့ပြီးတဲ့နောက်အခုရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကိုယူကရိန်းအစိုးရကထိန်းချုပ်နိုင်မယ်လို့ယုံကြည်ကြောင်းကာကွယ်ဝင်ကြီး Valerie Halady ကအင်ကာနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။စနေနေ့ကယူကရိန်းစစ်တပ်က Slovaks မြို့ကိုသိမ်းပိုက်နိုင်ခဲ့တဲ့အတွက် Donetsk မှာတော့ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေပြန်လည်အားယူနေကြပြီးအဲ့ဒီဒေသကကားလမ်းမကြီးတွေတလျှောက်စစ်ဆေးခဲ့တွေဆောက်အတားစီတွေချနေကြပါတယ်။ယူကရိန်းစစ်တပ်ကလည်း Slovaks ကနေ Donetsk ကိုဆက်ပြီးတိုက်ခိုက်ဖို့လုပ်နေပြီးမြို့နှမြို့ကိုဆက်သွယ်ထားတဲ့တံတားသုံးစင်းကိုဖောက်ခွဲဖျက်ဆီးခဲ့ပါတယ်။ Donetsk နဲ့အနားကတပုံးတွေထိန်းချုပ်ထားတဲ့ Luhansk မြို့ကိုပိတ်ဆို့ဖို့စီစဉ်နေတယ်လို့ယူကရိန်းကာကွယ်ရေးဌာနအရာရှိတွေကပြောကြပါတယ်။
ဘရာဇီးမှာကျင်းပနေတဲ့ကမ္ဘာဖလားအကျိုးဘောလုံးပွဲပထမပွဲကိုဒီကနေ့ဘရာဇီးနဲ့ဂျာမနီတို့ဘယ်လိုဟော်ရီဇွန်တိုမြို့မှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။အင်ကွင်းအသားချက်ရှိပေမဲ့လည်းအသင်းကောင်းဆောင်တီယာဂိုဆီလ်ဗာနဲ့နာမည်ကြီးရှေ့တန်းလူနေမာတို့မပါနိုင်တဲ့အတွက်လေးလာသူတော်တော်များများကဂျာမနီအသာစီးရနိုင်တယ်လို့ထင်မြင်ရပါတယ်။ဆီလ်ဗာကအဝါကတ်နှစ်ကတ်နဲ့တပွဲနားရပြီးနေမာကတော့ကြောရိုးအပ်တန်ရာကြောင့်ပါဝင်ကစားနိုင်မှာမဟုတ်ပါဘူး။ဆီလ်ဗာကိုပေးကစားဖို့ဘရာဇီးကတောင်းဆိုထားတာကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပယ်ချလိုက်ပါတယ်။နောက်ပြီးနေမာကိုဒူးနဲ့တိုက်ခဲ့တဲ့ကိုလံဘီယာနောက်တန်းလူဟွမ်ကာမီလိုဇူနီကာကိုလည်းအပြစ်ပေးအရေးယူမှုတွေမလုပ်ခဲ့ပါဘူး။ FIFA ကထုတ်ပြန်တဲ့သတင်းထုတ်ပြန်ချက်မှာတော့ဒီအဖြစ်ပြက်ဟာဘောလုံးကန်တဲ့အချိန်မှာတာဝန်ရှိသူတွေကမြင်တွေ့ပြီးဖြစ်တာကြောင့်ဇူနီကာကိုအပြစ်ပေးလို့မရဘူးလို့ပြောသွားပါတယ်။ဒီကိစ္စအတွက်ဇူနီကာဟာအဝါကတ်တောင်မရခဲ့ပါဘူး။တစ်ချိန်တည်းမှာပဲအခုလိုဘောလုံးပွဲတွေအတွက်ဘရာဇီးမှာကမ္ဘာဖလားလက်မှတ်တွေကိုမှောင်ခိုရောင်းဝယ်မှုနဲ့ဧည့်ခံကြိုဆိုရေးကုမ္ပဏီတစ်ခုကထိတ်တန့်အရာရှိတယောက်ကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ
်။ VOA American တာညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 3.9 လိုင်းနိုမီတာ25 kHz 1.965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ကညအဖက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American နဲ့တရုတ်တို့ရဲ့နှစ်ပတ်လည်ဆွေးနွေးပွဲကိုမနေ့ဖန်ဗုဒ္ဓဘူးနေမှာစတင်ဖို့လုပ်နေချိန်မှာပဲတောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ရဲ့နေမီပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေမှုတွေဟာပြဿနာတရလို့ American အရာရှိတူကပြောကြားလိုက်ပါတယ်။ American နိုင်ငံချိုင်းဝန်ကြီး John Kerry နဲ့ဗန်နာယီဝန်ကြီး Jack Lew တို့ဥဆောင်တဲ့ American အဖွဲ့နဲ့ဆွေးနွေးပွဲမှာတရုတ်နဲ့အင်းနီးချင်းနိုင်ငံတွေကြားတင်းမာမှုဖြစ်ပွားနေတဲ့ရေပြင်ပိုင်ဆိုင်မှုပြဿနာကိုအဓိကထားပြီးဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာ 9-dash line လို့ခေါ်တဲ့နေမီတပ်မတ်မြင်းချပြီးတရုတ်ကနေမီပိုင်ဆိုင်ကြောင်းကြေညာတာဟာရှုပ်ထွေးမှုတွေနဲ့အတူတင်းမာမှုတွေကိုဖြစ်စေတယ်လို့ဝန်ကြီးကယ်ရီနဲ့အတူလိုက်ပါလာတဲ့ American ထိပ်တန်းအရာရှိတူကပြောကြားခဲ့ပါတယ်။တရုတ်နဲ့နေမီပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့အင်းနီးချင်းနိုင်ငံအများပြားနဲ့ American ပြည်ထောင်စုကစီးရပူပေါင်းဆောင်ရွက်မှုတွေနဲ့တန်တမာရေးဆက်ဆံမှုတွေတိုးမြင့်နေပေမဲ့ဒီငင်းပွားမှုတွေနဲ့ပတ်သက်ပြီး American ကဘယ်ဘက်ကိုမှလိုက်မှာမဟုတ်ဘူးလို့ဆိုပါတယ်။အာရှနိုင်ငံအတော်များများကတော့တရုတ်ဟာဒီပင်လယ်ပြင်ဒေသမှာနေမီပိုင်ဆိုင်မှုအတွက်ရောတဘာဝတင်းအဆက်တထုတ်လုပ်မှုအတွက်ပါသူ့ရဲ့ကြီးထွားလာတဲ့စင်အားကိုတုံနေတယ်လို့ဆွဆွဲကြပါတယ
်။အင်ဒိုနီးရှားနိုင်ငံမှာမနေ့ဖြန်စတင်မဲ့သမရရွေးကောက်ပွဲမတိုင်ခင်တရက်အလိုဒီနေ့ကစပြီးယာယီကုတ်ကဲစခန်းတွေကိုရဲတွေကစတင်ဆောက်လုပ်နေပါတယ်။ရွေးကောက်ပွဲကာလလုံခြုံရေးအတွက်တာဝန်ယူဖို့ဂျကာတာမြို့မှာရဲဝင်တန်း 2,000 ကျော်ဖြန့်ကျက်ချထားပါတယ်။ကမ္ဘာမွတ်စလင်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာမဲပေးနိုင်သူဦးရေသန်းပေါင်း180ရှိနေတာပါ။သမရအဖြစ်ရှင်ပြန်ရွေးခံမဲ့2ဦးတည်းသာရှိတဲ့ပထမဆုံးသောရွေးကောက်ပွဲလည်းဖြစ်ပါတယ်။နိုင်ငံရေးပါတီ5ခုရဲ့ထောက်ခံမှုကိုရထားတဲ့အင်ဒိုနီးရှားဒီမိုကရက်တစ်ပါတီ Struggle ပါတီကဂျိုကိုဝီဒိုဒိုနဲ့1998ခုနှစ်ကအကြမ်းဖက်မှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်ခဲ့တဲ့ဆိုပြီးအလုပ်ဖြုတ်ခံခဲ့ရတဲ့ဗိုလ်ချုပ်ကြီးဟောင်းပရာဘိုပိုစူဘီယန်တိုတို့နှစ်ဦးရှင်ပြန်ရွေးခံကြမှာဖြစ်ပါတယ်။တမရဆူစီလိုဘန်ဘန်ယိုဒိုယိုနိုနေရာကိုဆက်ခံမဲ့ခေါင်းဆောင်အသစ်ကိုအခုကျင်းပမဲ့ရွေးကောက်ပွဲကနေရွေးချယ်ဆုံးဖြတ်မှာဖြစ်ပါတယ
်။ဆယ်စုနှစ်များစွာအတွင်းအပြင်းထန်ဆုံးဖြစ်တဲ့တိုင်ဖုန်မုန်တိုင်းနီရိုဂူရီဟာဂျပန်နိုင်ငံတောင်ပိုင်းကအိုကီနာဝါကျွန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒေသခံတွေကတော့မိုးသက်လေပြင်းထန်တဲ့ကြီးမားတဲ့လှိုင်းလုံးကြီးတွေဒဏ်ကိုမခံရအောင်ဘေးလွတ်ရာခိုအောင်နေရပါတယ်။တိုင်ဖုန်နီရိုဂူရီဟာအင်္ဂါအစောပိုင်းမှာနည်းနည်းအားပြော့သွားခဲ့ပေမယ့်အခုထိတနအီကိုမိုင်150ကျော်နှုန်းနဲ့တိုက်ခတ်နေဆဲဖြစ်တယ်လို့ဂျပန်မိုးလေဝသဌာနကပြောပါတယ်။တိမ်တောင်ချီတဲ့အိုကီနာဝါဒေသခံတွေကိုအာဏာပိုင်တွေကဘေးလွတ်ရာကိုပို့ဆောင်ပေးခဲ့ပါတယ်။ဂျပန်တောင်ပိုင်းကအိုကီနာဝါဒေသမှာမုန်တိုင်းကြောင့်20မီတွေပြတ်တောက်နေပါတယ်။အခုချိန်ထိတော့အပျက်စီးကြီးကြီးမားမားမရှိသေးဘူးလို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီတာဆုဂါကပြောပါတယ်။အမေရိကန်ပြည်ထောင်စုကအိုကီနာဝါကျွန်းမကြီးမှာရှိတဲ့သူ့ရဲ့ကာဒက်နာဒေရက်အခြေစိုက်စခန်းကလေယာဉ်တွေကိုဘေးလွတ်ရာပို့ထားပြီးအရာရှိတွေကိုတော့စခန်းပြင်ကိုမထွက်ဖို့တတိပေးထားပါတယ်။တိုင်ဖုန်းနီရိုဂူရီဟာအိုကီနာဝါကနေနျူကလ িয়ার ဆက်ရုံနှစ်ယုံတည်ရှိနေတဲ့ချူရှူကျွန်းဘက်ကိုဆက်လက်ဝင်ရောက်တိုက်ခတ်မှာဖြစ်ပါတယ်။ဒီဆက်ရုံတွေကိုမုံတိုင်းမလာခင်ကတည်းကပိတ်ထားခဲ့တာပါ။တိုကျိုနဲ့အိုဆာကာမြို့ကြီးတွေတည်ရှိရာဟွန်ရှူကျူးမကြီးကိုဆက်ပြီးတိုက်ခတ်တဲ့အခါမှာတော့မုံတိုင်းဟာအားပြော့သွားမယ်လို့တွက်ချက်ထားပါတယ်။
အမေရိကန်ပြည်ထောင်စုတရုတ်နဲ့ဥရောပသမဂ္ဂကသ တန်တမန်တွေဟာအခြားနိုင်ငံပေါင်း17နိုင်ငံကတန်တမန်တွေနဲ့တဘာဝပတ်ဝန်းကျင်မညင်ညမ်းစေတဲ့ကုန်ပစ္စည်းတွေကိုအကောက်ခွန်ဒေါ်လာတန်ပေါင်း1000နီးပါးအလျှော့ပေးဖို့ဒီနေ့မှဆွေးနွေးနေကြပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးမှတင်ပြထားတဲ့သဘောတူညီချက်မှာနေစွမ်းအင်သုံးဆိုလာပြားတွေ၊လေအားလျက်စစ်ထုတ်ရဟတ်တွေ၊ရေဆိုးတန့်စင်စစ်ထုတ်တဲ့ကရိယာတွေ၊လေထုညင်ညမ်းနာကိုထိန်းချုပ်တဲ့ Catalytic Converter အစရှိတဲ့ကုန်ပစ္စည်းတွေဟာ86ရာခိုင်နှုန်းလောက်ပါဝင်နေပါတယ်။အမေရိကန်ပြည်ထောင်စုကတင်ပို့တဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့ကုန်ပစ္စည်းတွေဟာ2009ခုလောက်ကစပြီးတစ်နှစ်ကို800ခိုင်နှုန်းတိုးတက်လာပြီးမနစ်ကဒေါ်လာ106ဘီလီယံနီးပါးရှိလာပါတယ်။ဒီဆွေးနွေးပွဲမှာဩစတြေးလျ၊ကနေဒါ၊ဂျပန်၊ကိုရီးယား၊စင်ကာပူ၊ဆွစ်ဇာလန်နဲ့တရုတ်တိုက်ပေစတဲ့နိုင်ငံတွေပါဝင်ပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကတင်ပြတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့ကုန်ပစ္စည်း54မျိုးပေါ်အခြေခံပြီး2015အကုန်မှာ900ခိုင်နှုန်းဒါမှမဟုတ်ဒီထက်နည်းအောင်အကောက်ခွန်ကိုတဖြည်းဖြည်းလျှော့သွားဖို့ကိုဆွေးနွေးမှာဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံကိုတီထောင်ခဲ့တဲ့အဖိုးဖြစ်သူကင်ဆူတေဆုံးခဲ့တဲ့နှစ်20မြောက်အခမ်းအနားကိုတက်ရောက်လာတဲ့ခေါင်းဆောင်ကင်ဂျုံအုံးကိုထောင်းနဲ့ထောင်းနဲ့နဲ့လမ်းလျှောက်နေတာကိုသူ့ရဲ့ပရိသတ်တွေမြင်တွေ့လဲကလက်ရပါတယ
်ထိတ်တန့်ရောက်တဲ့တွင်နေကိုဒေါက်ခင်မျိုးသက်နဲ့ကိုငိမ့်ချန်းတို့ကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်အခုကတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါလူသေဆုံးရတဲ့အထိစံဖက်ပြိပခါတွေဖြစ်ခဲ့တဲ့မန္တလေးမြို့ရင်းနဲ့ပတ်ဝန်းကျင်မှာအခြေအနေတွေတည်ငြိမ်လာပြီလို့ဆိုနိုင်ပေမဲ့ညမထွက်ရအမိတ်မရုတ်သိမ်းသေးပဲနေ့လေခင်းတွေမှာပါလုံခြုံရေးကင်းလှန်နေပြီးမြို့ဝင်အထွက်တွေမှာလုံခြုံရေးတင်းကျပ်ထားတယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်။ဖမ်းဆီးထိန်းသိမ်းထားသူတွေကိုစစ်ဆေးမေးမြန်းနေပြီးပြစ်မှုကျူးလွန်သူတွေကိုအမှုဖွင့်အရေးယူနေတယ်လို့လည်းပြောပါတယ်။ပုံမှန်144ထုတ်ပြန်ထားဆဲရှိတဲ့အတွက်စီးပွားရေးလုပ်ငန်းတွေနဲ့သွားရေးလာရေးအတွက်ဒေသခံတွေအခက်အခဲကြုံရရုံသာမကလုံခြုံရေးပိုင်းကိုပါစိုးရိမ်မှုတွေကလည်းရှိနေပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။မန္တလေးမြို့မှာဇူလိုင်1ရက်နေ့ကနေစလို့ဖြစ်ပွားခဲ့တဲ့ဘာသာရေးအသွင်ဆောင်အကြမ်းဖက်ပြစ်ပခါတွေမှာလူနှစ်ဦးသေဆုံးပြီးတော့လူပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ရတာဖြစ်ပါတယ်။မန္တလေးမြို့ထဲမှာအုပ်စုအဖွဲ့စုပူအကြမ်းဖက်မှုတွေညှဆင်လို့ဖြစ်ပွားခဲ့တဲ့အတွက်မန္တလေးတိုင်းထဲကမြို့နယ်9မြို့နယ်မှာပုံမှန်144ထုတ်ပြန်ခဲ့ရတာပါ။သတင်းတစ်ပတ်ကြာကြာမြင့်လာတဲ့အချိန်မှာတော့ရဲလုံခြုံရေးတွေနဲ့အာဏာပိုင်တွေဘက်ကနေရောညပါလုံခြုံရေးတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တဲ့အတွက်မန္တလေးမြို့ရဲ့အခြေအနေဟာတည်ငြိမ်စပြုလာပြီလို့မန္တလေးတိုင်းဒေသကြီးကဒုရဲမှုကြီးဇော်မင်းဦးက VOA ကိုအခုလိုပြောပြပါဗျာ
။မတလို့တော့ဟိုကျွန်တော်တို့လက်ရှိအခြေအနေကတော့ပြည့်စုံပါတယ်။ကျွန်တော်တို့ကတော့သူတက်ဆိုင်ရနေမြေတွေလိုက်ကိုတော့ကျွန်တော်တို့လူညုံရေးတော့လုပ်နေတာပေါ့။လက်ကင်းနေတော့နောက်ဥပမြို့ဝင်မြို့တွက်တွေမှာလည်းကျွန်တော်တို့စစ်ဆေးပြီးပိတ်ဆို့စစ်ဆေးရတယ်လည်းရှိတာပေါ့။ဒါကတော့ကျွန်တော်တို့ရတဲ့ဖို့တစ်ခုပဲနဲ့လည်းလုပ်တော့မဟုတ်ဘူး။အားလုံးကဝိုင်းပြီးတော့လုပ်ကြအောင်ပေါ့။ထောက်ကူပြုဖွဲ့ရစီမံကောင်းမှုကော်မတီဘာသာရေးဆိုင်ရာဖွဲ့စည်းရေးဖွဲ့စည်းပေါင်းစုံနဲ့ကျွန်တော်တို့ပြည်စုံညီနိုင်ပြီးတော့ဒါမျိုးအောင်မဖြစ်အောင်ဒါပြည်စုံညီနိုင်တာတွေလိုအပ်ချက်တွေကိုဆောင်ရွက်ပေးတာတွေဒါတွေလုပ်အောင်ပေါ့
မန္တလေးမြို့မိမြို့ဖားတွေအပါအဝင်အရက်ဖက်အဖွဲ့အစည်းတွေနဲ့ဘာသာရေးကောင်းဆောင်တွေရဲ့ထိန်းသိမ်းဆောင်ရှောက်မှုနဲ့လုံခြုံရေးဟာစိတ်ချလာရတယ်လို့အခြေအနေဟာပြန်လည်ငြိမ်သက်စာပြုလာနေပြီဖြစ်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုဥပဒေကြောင့်အရာအရေးယူနိုင်မှုစုံစမ်းစစ်ဆေးမှုတွေဆောင်ရွက်နေတယ်လို့လည်းဒုရဲမှုကြီးကပြောပါတယ
်။ရေးခဲ့တဲ့လူရောသူဥပဒေရပဲကျွန်တော်တို့တရားဥပဒေနဲ့ညီဆက်လက်ဆောင်ရမှာပေါ့။ကျွန်တော်တို့ဖြစ်တဲ့ဟာမှာတော့ချက်ပွားရေးပြုမှုကျူးလွန်တဲ့လူတွေရှိတာပေါ့အဲဒီပြုမှုကျူးလွန်တဲ့ကျွန်တော်တို့အမှုရေးပွင့်ပြီးတော့အဲဒီပြုမှုကျူးလွန်တဲ့လူတွေကိုပေါ်ထုတ်ဖမ်းဆီးရမယ့်အတွက်ကတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာပေါ့
ပုံမှန်144ရာလေးဘယ်တော့လောက်များပြန်ပြီးရုပ်ဖို့အစီအစဉ်ရှိပါလဲရှင်ဘယ်လောက်ထားဖို့များရောအစီအစဉ်ရှိပါလဲ
ဟောအဲ့ဒါတော့ကျွန်တော်ပြောလို့မရဘူးဗျအဲ့ဒါတော့တိုင်းဒေသကြီးစိုးရအဖွဲ့ရလေဆောင်ရွက်တာဆိုတော့
ပုံမှန်144ပြန်ပြီးတော့ရုပ်ဖို့ဘယ်တော့လောက်ဖြစ်နိုင်မလဲဆိုတဲ့ VOA ရဲ့မေးခွန်းကိုတော့မန္တလေးတိုင်းဒေသကြီးအစိုးရယုံကအခုလိုတုံ့ပြန်ပါတယ
်မသိဘူးအဲ့ဒါလူကြီးမသိဘူးကျွန်တော်ပြောလို့မရဘူးလေဒီနေ့ချင်းမှာရုပ်မှာပေါ့မှာရ
ပုံမှန်144မရုပ်သိမ်းသေးတဲ့အခြေအနေမှာဒေသခံတွေသွာလာရေးလမ်းပန်းဆက်သွယ်ရေးအပါအဝင်စီးပွားရေးလုပ်ငန်းဈေးအယောင်အဝယ်လုပ်ငန်းဆောင်ရွက်မှုတွေမှာအခက်အခဲဖြစ်နေကြရပြီးတော့မန္တလေးမြို့ရဲ့စီးပွားရေးလုပ်ငန်းတွေကပုံမှန်အနေအထားမရောက်သေးဘူးလို့မန္တလေးမြို့ကတူဦးဖြစ်တဲ့ကိုလှိုင်ဘွားကပြောပါတယ်
တို့ကအချင်းကတ္တနဲ့သွားတာဆိုတော့ဗျာညနေ9:00ဆိုတော့ကျွန်တော်တို့ကအဲ့9:00လောက်ကလေးကဆိုင်နေလဲပြိတ်ကြပြီเนาะသွားလာရင်ရှိတော့ဘူးเนาะဟိုတခုဝယ်ကျင်တာတောင်းမှမပြေတော့ဘူးနောက်မနေ့ဆိုလို့ရှိရင်9:00ထိုးပြီးမှ ဝင်ခွင့်ရတာဆိုတော့ကျွန်တော်တို့ကုန်စည်ကားတွေနောက်နေရဝင်တဲ့ကားတွေကအဲ့ခိုင်းဆိုရင်3နာရီကျော်4နာရီဆိုရင်ကျွန်တော်တို့ဈေးကိုလာတဲ့ဈေးကားတွေကရောက်ပြီလားအဲ့ဆိုရင်မနေ့ဒီကိုင်းတန်းဈေးတို့ဘာလို့ပေါ့နော်ဒီကတိုင်ဈေးတို့ဘာလို့ဆိုတော့အဲ့ချိန်နောက်ကလေးကတော်တော်စီကားနေပြီပေါ့အခုကျတော့မိုးလင်းမှပဲဟိုဖြစ်တယ်ဆိုတော့နေနေတော့အခက်အခဲတော့ဖြစ်ကြမှာပဲသူတို့ရောင်းတဲ့လူတွေရောနောက်စားသုံးသူရောအဲ့စင်ပြေတာတော့မရှိတော့ဘူးလား
ညဘက်အုပ်စုဖွဲ့တိုက်ခိုက်မှုတွေကြောင့်အာဏာပိုင်နေဘက်ကဇူလိုင်3နဲ့4ရက်နေ့မှာပုံမှန်144ထုတ်ပြန်လိုက်တဲ့အချိန်မှာတော့မန္တလေးမြို့ကန်နေဘက်ကလုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်မှုတွေပိုတိုးလာရတယ်လို့သူကဆိုပါတယ်။ဇူလိုင်လ2ရက်နေ့ကနေ5ရက်နေ့အထိအကြမ်းဖက်ဖြစ်စဉ်တွေမှာပြစ်မှုကျူးလွန်သူလို့တန်တရားရှိသူ16ဦးကိုလက်နက်ပုံမှန်19ကကြီးရဲအပ်ပုံမှန်35ကကြီးဥပဒေအရအမှုဖွင့်အရေးယူဆောင်ရွက်နေပြီဖြစ်ပြီးတော့လူသတ်မှု2မှု၊နာကျင်စေမှု3မှု၊မီးရှို့မှု1မှုနဲ့ပြစ်မှု324မြင်းဆောင်114အမှုအတွက်တော့တရက်ခန့်ကိုစုံစမ်းဆဲဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးကသတင်းထုတ်ပြန်ပါတယ်။ညမထွက်ရအမိတ်ထုတ်ပြန်လိုက်ရတဲ့မန္တလေးမြို့တွေမှာတော့ပုံမှန်144ဖောက်ဖျက်မှုနဲ့346ယောက်ကိုအရေးယူဆောင်ရွက်ခဲ့ပြီးအဲ့ဒီအထက်က145ဦးကိုတော့ခံဝင်ချက်နဲ့ပြန်လွှတ်ပေးလိုက်ပါတယ်။မန္တလေးမြို့ဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့ပတ်သက်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကပြောကြားတဲ့နိုင်ငံကိုအထူးမိန့်ခွန်းမှာတော့အခုလိုဖြစ်ပွားအောင်လို့ရည်ရွယ်ချက်ရှိရှိနဲ့နောက်ွယ်ကကြိုးကင်သူတွေအကြမ်းဖက်မှုအတွင်းမှာပါဝင်ခဲ့ကြသူတွေနဲ့ပြည်ပခါဖြစ်ပေါ်စေဖို့ရည်ရွယ်ချက်ရှိရှိဖန်တီးခဲ့သူတွေကိုစုံစမ်းဖော်ထုတ်ပြီးတော့ပြက်ပြက်သားသားထိထိရောက်ရောက်အရေးယူဆောင်ရွက်လျက်ရှိတယ်။ဒီလိုမျိုးသွေးထိုးလုံဆော်မှုတွေနဲ့အကြမ်းဖက်ဖျက်ဆီးမှုတွေကိုနိုင်ငံတော်အနေနဲ့လုံးဝသတိခံမှာမဟုတ်ဘဲနဲ့ချက်ချင်းပြင်းပြင်းထန်ထန်အရေးယူဆောင်ရွက်မှာဖြစ်တယ်လို့သမ္မတကပြောဆိုခဲ့တယ်လို့ပဲမန္တလေးမြို့မိမြို့ဖားရီနဲ့ဘာသာရေးခေါင်းဆောင်တွေအပေါ်မှာနိုင်ငံတော်သမ္မတယုံကကျေးဇူးတင်စကားထုတ်ပြန်ခဲ့ပါတယ်ရှင်
။မဆုမွန်စုစည်းတင်ပြပေးခဲ့တာပါ။တစ်ဆက်ထဲမှာပဲဒီမန္တလေးအကြမ်းဖက်မှုအကြမ်းဖက်စုပုံမှုနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်တွေကိုလည်းတင်ပြပေးပါမယ်ရှင်။မန္တလေးပြည်ပခါမှာနောက်ွယ်ကကြိုးကင်သူတွေရှိတယ်ဆိုရင်အမြန်ဆုံးပွင့်လင်းမြင်သာမှုရှိစွာဖော်ထုတ်ပါလို့အစိုးရကိုတိုက်တွန်းတာရှိသလိုအဲ့ဒီဖြစ်ရပ်နဲ့ပတ်သက်ပြီးမီဒီယာတွေကိုသမ္မတကပြောခဲ့တာဟာချင်းချောက်တဲ့သဘောပါတယ်လို့ရှုမြင်သူတွေလည်းရှိပါတယ်။မန္တလေးဖြစ်ရပ်နဲ့ပတ်သက်ပြီးတနင်္လာနေ့ကသမ္မတဦးသိန်းစိန်ပြောခဲ့တဲ့မိန့်ခွန်းအပေါ်အခုလိုတုံ့ပြန်ဝေဖန်ကြတာပါ။ဒါပေမဲ့သမ္မတရဲ့မိန့်ခွန်းဟာအပြုသဘောဆောင်တယ်ဆိုပြီးတော့ကြိုးစားသူတွေကလည်းတစ်ဖက်မှာရှိနေပါတယ်။တည်ချောင်းဟုတော့ VOA သတင်းထောက်ကိုအောင်ရဲမှောင်မှောင်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါရရှင်
။တနင်္လာနေ့ကသမ္မတဦးသိန်းစိန်ပြောခဲ့တဲ့မိန့်ခွန်းတဲမှာဒီအပိုင်းနဲ့အတွင်ဖြစ်ခဲ့တဲ့မန္တလေးပြည်ပခအတွင်မှာနောက်ွယ်ကကြိုးကင်တွေရှိနေတယ်လို့သူကပြောဆိုခဲ့တာပါ။သမ္မတအနေနဲ့အခုလိုပြောဆိုမှုတွေကိုရခိုင်ပြည်နယ်အတွင်ကပြည်ပခတွေအပြီးမှာပြောဆိုခဲ့ဘူးလို့မေဒီလာမျိုးကအကြမ်းဖက်မှုတွေအပြီးမှာလည်းအခုလိုပြောဆိုခဲ့ဘူးပါတယ်။ဒါကြောင့်ဒီချိန်မှာလည်းသမ္မတအနေနဲ့သူရဲ့ပြောဆိုချက်ထဲမှာပါတဲ့ပြည်ပခတွေအတွင်ကနောက်ွယ်ကသူတွေရှိတယ်ဆိုရင်အမှန်တကယ်ပွင့်လင်းမြင်သာမှုရှိရှိဖော်ထုတ်ပြဖို့လိုမယ်လို့မြမကြီးလိလသူနဲ့သူဒေါက်တာရေမျိုးသိန်းက VOE ကိုပြောပါတယ
်။ဒီတစ်ခေါက်တော့မနေ့ကပြောတဲ့သူ့ရဲ့မိန့်ခွန်းထဲမှာလည်းသူကတော့ဒီနောက်ွယ်ရနေပြီးတော့ဟလာလုံဆောင်နေတဲ့အဖွဲ့အစည်းတွေလူစုအဖွဲ့တွေရှိတယ်ဆိုတဲ့ပုံစံမျိုးသူထည့်ပြောသွားတယ်ပေါ့လေအဲ့ဒီလိုနော်ဟိုဆွဆွဲတက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ကတော့ပွင့်လင်းမြင်လာမှုရှိရှိနဲ့နော်ဟိုသတင်းမီဒီယာတွေကလည်းတစ်ဆင့်အများပြည်သူအသိပေးဖို့လိုတယ်လို့မြင်တယ်ဥပမာအဲ့လိုပဲအရင်တော့ကလည်းဒီလိုပြောတယ်အခုလည်းဒီလိုပုံစံမျိုးပဲပြောပြီးတော့နော်ပွင့်လင်းမြင်လာမှုရှိရှိနဲ့တိတိကျကျအရေးယူဆောင်ရွက်နိုင်တာဖော်ထုတ်နိုင်တာမျိုးလုပ်နိုင်မှုဆိုလို့ရှိရင်အခုအပြင်မှာဟလာအများပြည်သူကြားမှာမြင်နေတဲ့အမြင်အတိုင်းပဲဒီကိစ္စမှာဟလာဟိုရိုးသားမှုမရှိဘူးဒီကိစ္စမှာဟိုလှုပ်ဝက်ထားတဲ့အချက်တွေရှိရဲဒီကိစ္စကပွင့်လင်းမြင်လာမှုမရှိဘူးဆိုတဲ့အမြင်တွေကိုပို့ပြီးတော့ကြီးထွားစေလိမ့်မယ်လို့မြင်တယ
်အခုဖြစ်ခဲ့တဲ့ပြည်ပခတွေဟာဒီမိုကရေစီထွန်းကားတဲ့လူမှုအဖွဲ့အစည်းတိဆောက်ရေးကိုတမင်ရွယ်ချက်ရှိရှိနဲ့နှောက်ယှက်ဖျက်ဆီးလိုတဲ့သဘောနဲ့လှုပ်ဆောင်တာကိုတွေ့ရတယ်လို့လည်းသမ္မတဦးသိန်းစိန်ကပြောပါတယ်မန္တလေးမြို့ကသွေးထွက်တန်ရုံပြိပခတွေဟာလူတစုအဖွဲ့အစည်းတစ်ခုကတပင်ဖန်တီးတာလို့လည်းဆိုပါတယ်။မန္တလေးပြိပခနဲ့ပတ်သက်ပြီးတော့တမရပြောခဲ့တဲ့မိန်ကုန်းဟာအတော်လေးအပြုသဘောဆောင်တယ်လို့ဘာသာပေါင်းစုံကြီးကြီးညီညွတ်ရေးအဖွဲ့ဘ ਹੁ ရဲ့ဥက္ကဋ္ဌဦးစင်ဝင်းအောင်ကသုံးသပ်ပါတယ်
။အဲသူရဲ့ဒီမိန်ကုန်းတစ်ခုလုံးကြည့်လို့ရှိရင်တိုင်းပြည်အေးချမ်းသာရဖို့အတွက်ညှို့လင်းချက်တွေအများကြီးနဲ့ပြောထားတဲ့မိန်ကုန်းဖြစ်တယ်။နောက်တစ်ချက်ကတော့ဘာတွေ့ရလဲဆိုလို့ရှိရင်ဒီကျွန်တော်တို့ဘာသာကြီး၄ခုရှိတဲ့အနေမှာတင်းတင်းမြတ်မြတ်နဲ့မတူညီတာတွေကိုတူညီတဲ့အခြေခံပေါ်မှာပေါင်းစပ်ပြီးတော့ဆောင်ရွက်ဖို့မတူညီတာတွေကိုထပ်ပြီးတော့တူညီအောင်ညှိနှိုင်းပြီးဆောင်ရွက်ဖို့ဆိုတဲ့ဒီအခြေခံလေးပေါ်မှာပြောသွားတာအတွက်ကြောင့်ဒါလည်း positive ဖြစ်ပါတယ
်။တမရဦးသိန်းစိန်ရဲ့မိန်ကုန်းထဲမှာမီဒီယာအခက်အခဲနဲ့ပတ်သက်ပြီးတော့လည်းပြောဆိုသွားတာကိုတွေ့ရပါတယ်။တမရကမြန်မာနိုင်ငံဟာအရှိတောင်အရှာမှာမီဒီယာလွတ်လပ်ခွင့်အမြင်မှားဆုံးနိုင်ငံတစ်နိုင်ငံလို့ဆိုပါတယ်။ဒါပေမဲ့မီဒီယာတွေဟာလွတ်လပ်မှုကိုတိုင်းပြည်အတွက်အကျိုးဖြစ်စေမဲ့ရေးသားပြောဆိုမှုအစားနိုင်ငံတော်လုံခြုံရေးကိုအနေနဲ့ပေးလာမယ်ဆိုရင်တည်ဆဲဥပဒေနဲ့အညီထိရောက်စွာရေးယူမယ်ဆိုပြီးတော့လည်းပြောဆိုသွားပါတယ်
ဒီချက်အစိုးရပြည်တွင်းမှာတရားဝင်လုပ်ကိုင်နေတဲ့မီဒီယာတွေကိုတော်ရပြီးချင်းချောက်တဲ့သဘောလို့ရှုမြင်သူကတော့ညီမတွေငယ်တရင်တော်များကွန်ရဲ့ MJ ကိုယ့်ရဲ့အနေနဲ့ကတော့အစည်းအဝေးလုပ်ပြီးအစည်းအဝေးထုတ်ပြန်တဲ့လို့မယ်။နောက်ကျွန်တော်တို့ဒီထုတ်ပြန်ချက်ကိုတည်ယဝင်အားလုံးကိုအတည်ပြီးပြီးတော့ကြေညာပေးမယ်။တခြားသောကျွန်တော်တို့နဲ့လုပ်ငန်းတူတဲ့မီဒီယာအဖွဲ့အစည်းတွေ၊နောက်ဒီမီဒီယာအသင်းအဖွဲ့တွေနဲ့လည်းတိုင်ပင်ပြီးတော့သူတို့နဲ့လည်းပူးပေါင်းပြီးတော့ရှေ့တဆင့်လှုပ်ဆောင်ကြရရှိတာတွေလုပ်ပါပါမယ်ခင်ဗျာ။
ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတင်ပြပေးမှာကတော့ပြည်တွင်းသတင်းဂျာနယ်တစ်စောင်ကိုဒီရဲတပ်ဖွဲ့ကနေပြီးတော့ခေါ်ယူစစ်ဆေးနေတဲ့အကြောင်းမှာဇူလိုင်17ရက်နေ့စွဲနဲ့ထုတ်ဝေမဲ့ဘိုင်မွန်းတန်နေဂျာနယ်အတွဲတစ်အမှတ်29ရဲမှာဂျားပြအစိုးရအဖြစ်ပြည်သူတွေကတင်မြှောက်ကြောင်း MDCF ထုတ်ပြန်ဆိုတဲ့ခေါင်းစဉ်နဲ့သတင်းပေါ်ပြခဲ့တာနဲ့ဆက်ဆက်ပြီးဂျာနယ်အရီတာချုပ်နယ်အရီတာအဖွဲ့ဝင်နှစ်ဦးကိုရဲထူးသတင်းတပ်ဖွဲ့ကခေါ်ယူထိမ့်သိမ်းထားပေမဲ့ဘယ်မှာရောက်နေမှာမသိဘူးလို့မိသားစုဝင်တဦးကပြောပါတယ်။ဒီလိုထိမ့်သိမ်းတဲ့အပေါ်သတင်းလူလတ်ခွင့်ကိုချင်းချောက်မှုအဖြစ်မြင်လာလဲရှိပါတယ်။အပြည့်အစုံကတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေ
တော်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုများအားကြားဖြတ်အစိုးရဖြစ်ပြည်သူများကတင်မြောက်ကြောင်း MDCF ထုတ်ပြန်ဆိုတဲ့ခေါင်းစဉ်နဲ့သတင်းဖော်ပြမှုကြောင့်ဇူလိုင်လ10ရက်နေ့မနေ့6နိုင်ကျော်ချိန်ကစပြီးအယ်ဒီတာချုပ်ဦးအောင်တန့်ကိုရဲအထူးသတင်းတပ်ဖွဲ့ကစစ်ဆေးဖို့အတွက်ခေါ်ဆောင်သွားပြီးအိမ်မှာရှာဖွေစစ်ဆေးမှုတွေလုပ်သွားတယ်ဆိုပြီးဇနီးဖြစ်သူကပြောပြပါဗျ။
ခေါ်သွားတယ်ဆိုတော့အဲ့လိုပေါ့အဲ့ကိစ္စနဲ့ပဲမျက်နှာဖုံးသတင်းကိစ္စနဲ့ပဲခေါ်သွားတာပေါ့အခုချိန်ကြီးပြန်မရောက်သေးဘူးပေါ့အိမ်မှာလာပြီးတော့ဆက်သွားတယ်အဲ့ရလက်ပြတလုံးယူသွားတယ်ဒီစာမူကျန်းနေဟိုမတုံးမဲထားတဲ့စာမူကျန်းနေသူတို့ယူသွားတယ်ပေါ့ညီမတို့ကတော့တိန်းလာတော့မဟုတ်ဘူးပေါ့ဒီတိုင်းမဲမတုံးဘူးဆိုပြီးထားထားတာမရှင်းရသေးဘူးဒီမနေ့ပဲလေးမှဒီမနေ့ခေါ်ပါပြီးရအောင်ဖောက်ဆက်လို့လည်းမရတော့လူလည်းမတွေ့ရအောင်
ဒီမိုကရေစီရဲ့ဆင်ဆက်မပြတ်လှုပ်ရှားမှုအင်အားစုကထုတ်ပြန်တဲ့ကြေညာချက်ထွက်လာပြီးမှတော့သတင်းထည့်ခဲ့တဲ့ဘိုင်မွန်တက်နေဂျာနယ်ပါ MDC ရဲ့ထုတ်ပြန်ချက်သတင်းနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ရန်ရှိတယ်ဆိုပြီးအစိုးရထုတ်သတင်းစာမှာလည်းဖော်ပြထားတာပါ။ဒါအပြင်ဒီမိုကရေစီရဲ့ဆင်ဆက်မပြတ်လှုပ်ရှားမှုအင်အားစုကရန်ကုန်တိုင်းတာဝန်ခံကိုနော်နောင်ကိုလည်းကြေညာချက်များသိမ်းယူပြီးဇူလိုင်လ10ရက်နေ့မနေ့တနာရီကျော်ကဖမ်းဆီးသွားခဲ့ကြောင်းအဖွဲ့ဝင်တွေကပြောပြပါတယ်။ဇူလိုင်လ9ရက်နေ့ကတော့နိုင်ငံတော်သမ္မတကမိကွန်းပြောဆိုမှုတွေလုပ်ခဲ့ရမှာတော့အရှိတောင်အာရှမှာသတင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ပြောဆိုထားပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်မယ်ဆိုရင်တည်ဆဲဥပဒေအရအရေးယူမယ်လို့လည်းဆိုထားပါတယ်
။နိုင်ငံရေးပြုပြင်ပြောင်းလဲမှုများကြောင့်လွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်နဲ့ရည်သွားခွင့်များရရှိလာပြီးအရှိတောင်အာရှမှာမီဒီယာလွတ်လပ်မှုအမြင့်မားဆုံးနိုင်ငံတွေကတနိုင်ငံအဖြစ်ကိုလည်းရောက်ရှိခဲ့ပါတယ်။သို့တော်လည်းမီဒီယာလွတ်လပ်မှုကိုတိုင်းပြည်အကျိုးဖြစ်စေမဲ့ရေးသားပြောဆိုမှုအစားနိုင်ငံတော်လုံခြုံရေးအတွက်အန္တရာယ်ပေးလာပါကတည်ဆဲဥပဒေများနဲ့အညီထိရောက်စွာအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းအသိပေးပြောကြားလိုပါတယ်
။သတင်းသမားတွေကိုစစ်ဆေးဖို့ဆိုပြီးခေါ်ဆောင်သွားတာနဲ့ပတ်သက်လို့စာနယ်ဇင်းကောင်စီယာယီရဲ့အတွင်းမှုကိုကျော်မင်းစွေကလည်းသတင်းလွတ်လပ်ခွင့်ကိုချိန်ချောက်နေကြောင်းနဲ့တရားဥပဒေစိုးမမှုရှိဖို့ပြောဆိုလိုက်ပါတယ
်။သမရအသိမှတ်ပြုနဲ့ဖွဲ့စည်းထားတဲ့ institution တစ်ခုကိုအပိမမပြုလို့အလေးမထားလို့လုပ်တာတပိုင်းနောက်တစ်ခုကဥပဒေစိုးမိုးရေးဆိုတဲ့ကိစ္စပေါ့နော်တရားဥပဒေစိုးမိုးရေးဆိုနိုင်ငံသားရဲ့ဟာဥပဒေအထက်မှာဘယ်သူမှမရှိဘူးဥပဒေအောက်မှာပဲရှိတယ်ရဲတပ်ဖွဲ့ကလည်းဥပဒေအောက်မှာပဲရှိတယ်သမ္မတဒီပင်ရင်ဥပဒေအောက်မှာရှိရတယ်ကျွန်တော်တို့ကအပြစ်ရှိရှိမရှိရှိတရားရုံးမှာနောက်ပိုင်းမှာစီရင်ဆုံးဖြတ်မှဖြစ်မဲ့ကိစ္စကိုဒီကြားထဲမှာလုတ်ကင်ဆောင်ရဲ့တမရကြီးအားလုံးဟာဥပဒေကြောင်းညာဖြစ်ဖို့ကျွန်တော်တို့ကလိုလားပါတယ်ကောင်စီနေနဲ့ရောကျွန်တော်တူးချင်းနေနဲ့ရောဒီအစိုးရဖြစ်ဖြစ်လုံခြုံရေးတပ်ဖွဲ့တွေရဖြစ်ဖြစ်လုတ်ကင်ဆောင်ရဲ့တမရကြီးအားလုံးဟာဥပဒေကြောင်းအရဥပဒေနဲ့အညီဖြစ်လို့ရှိရင်ပိုကောင်းပါလေသတင်းသမားတွေရဲ့အခွင့်အရေးနိုင်ငံသားတွေရဲ့အခွင့်အရေးအဲ့ဒါကိုအကာအကွယ်ပေးတဲ့ဥပဒေတွေရှိပါတယ်အဲ့ဒီဥပဒေတွေကိုလည်းလေးစားလိုက်နာဖို့ လိုမယ်လို့ကျွန်တော်တို့မြင်ပါတယ်
။နိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်နဲ့ပြန်ကြားရေးဝန်ကြီးဌာနကဦးဆောင်ပြီးစာနယ်ဇင်းလွတ်လပ်ခွင့်အတွက်စာနယ်ဇင်းကောင်စီယာယီကိုဖွဲ့စည်းပေးထားခဲ့တာဖြစ်တဲ့အတွက်အဖွဲ့ကိုအတိမတ်ပြုလေးစားဖို့ကိုလည်းကိုကျော်မင်းစွေကပြောဆိုလိုက်ပါတယ်။သတင်းနဲ့စာနယ်ဇင်းလောကမှာတော့သတင်းလွတ်လပ်ခွင့်နဲ့စာနယ်ဇင်းကျင့်ဝတ်တွေနဲ့ပတ်သက်လို့အငင်းပွားဝယ်အခြေအနေတွေလည်းရှိနေတာပါ။အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းမှာနိုင်ငံတော်လုံခြုံရေးကိုထိခိုက်မှုရှိတယ်ဆိုပြီးသတင်းသမားတချို့ကိုဖမ်းဆီးတရားစွဲဆိုမှုတွေရှိခဲ့တာကြောင့်မြမစာနယ်ဇင်းလောကသားမကနိုင်ငံတကာသတင်းအဖွဲ့အစည်းတွေကလည်းသတင်းသမားတွေပြန်လွှတ်ပေးဖို့နဲ့မြမနိုင်ငံမှာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေရဖို့အတွက်တောင်းဆိုမှုတွေလည်းရှိနေပါတယ်ရှင်
။ထိုင်းချင်ဆိုင် VOA သတင်းထောက်မအေးအေးမာရဲ့သတင်းပေးပို့ချက်ပါရှင်။မြမနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဒီမှာရက်ပြီးတော့နိုင်ငံတကာသတင်းဆောင်မတပုတ်ကိုတင်ပြပေးချင်ပါတယ်။တရုတ်ပြည်ရဲ့မငြိမ်မသက်ဖြစ်နေတဲ့ရှန်ချန်းပြည်နယ်အတွင်းမှာမြင့်မြတ်တဲ့အစ္စလမ်ရမဒန်ဥပုသ်လအတွင်းမွတ်စလင်တွေနေထွက်ကနေနေဝင်အစားအစာရှောင်ချင်ပြီးဥပုသ်သတင်းစောက်တီမှုမလုပ်ဖို့ဒေသခံအစိုးရအာဏာပိုင်တွေနဲ့ဌာနတွေကအမိန့်ချေညာချက်တွေထုတ်ပြန်ထားပါတယ်။ဒီလိုတားဆီးတာဟာအဆမ်းမဟုတ်ပေမဲ့လို့အခုနှစ်ပိုင်းအတွင်းဒီဒေသအတွင်းမှာတင်းမာမှုတွေပိုဖြစ်နေတာမို့လို့အန်တီယေပိုရှိနေတဲ့အကြောင်းဒေသရေးကျွမ်းကျင်သူတွေကဆိုပါတယ်။ VOA သတင်းထောက်လီယာရဲ့သတင်းလွှာကိုတော့ဦးတန်းလွင်ထွန်းကပြောပြပေးပါမယ်ရှင
်။တရုတ်နိုင်ငံရှင်ကျန်းဒေသကပြီးကွာတိုင်းရင်းသားတွေအပါအဝင်ကမ္ဘာတစ်ဝန်းကမွတ်စလင်တွေဟာမြင့်မြတ်တဲ့ရမဒန်ဣဒ်အခါတနင်္လာမှာနေထွက်ကနေနေဝင်အထိအစာရေစာမစားဘဲဥပုသ်ဆောင်ကြရပါတယ်။ဒါမှမဟုတ်ရှင်ကျန်းဒေသမှာတော့အထူးသဖြင့်အစိုးရအမှုရမ်းတွေကျောင်းဆရာဆရာမနဲ့ကျောင်းသားတွေကိုဥပုသ်မဆောင်နိုင်မှုတားမြစ်ခြင်းခံရပါတယ်။မိုင်အမီတက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ခဂျွန်းဒီဖဲလ်ဒရိုင်ယာက
တ
ရုတ်ပြည်မှာဒီလိုတားမြစ်တာကတော့အသက်ဆန်းမဟုတ်တော့ပါဘူး။ကျမရဲ့အတွက်လို့အကြောင်းပြပြီးဒီလိုရမဒန်ဥပုသ်အခါသမယရောက်တိုင်းတားမြစ်ချက်တွေထုတ်နေကြပါ။ကျောင်းသားတွေအစိုးရအမှုရမ်းတွေအနေနဲ့ပညာသင်ကြားရေးမှာအာရုံစိုက်နိုင်အောင်အလုပ်ကိုခွန်အားအပြည့်နဲ့လုပ်နိုင်အောင်အစားအသောက်ကိုအငတ်မခံပဲအချိန်နဲ့ဂရုစိုက်ပြီးစားဖို့လိုတယ်လို့ဆိုပါတယ
်။ဒါမှလည်းအခုလက်တလောမှာတော့မွတ်စလင်ရှင်ကျန်းပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေရှိနေတာမို့ရမဒန်တားမြစ်ချက်ဟာပိုပြီးအာရုံစိုက်စရာဖြစ်နေပါတယ်။တရုတ်ပြည်ရဲ့တိုင်းရင်းသားလူမျိုးစုတွေအကြောင်းစာအုပ်တော်တော်များများထုတ်ဝေခဲ့တဲ့ Oxford တက္ကသိုလ်က Reza Hasmat ကတော့ There
is heightened ရှင်ကျန်းကဝီဂါလူမျိုးစုတွေအကြားတင်းမာမှုတွေအခုနှစ်ပိုင်းမှာပိုပြီးကြီးထွားလာနေတာမို့ဒီတားမြစ်ချက်ဟာမကျေနှပ်မှုတွေကိုထပ်ပြီးဆွပေးသလိုဖြစ်နေပါတယ်
။ရှင်ကျန်းမှာမွေးဖွားခဲ့တဲ့အမေရိကန်ဝီဂါအသင်းဥက္ကဋ္ဌ Alim Sidoff ကလည်းအခုအချိန်တွေမှာပိုပြီးမကျေနပ်စရာဖြစ်နေတယ်လို့ဆိုပါတယ်။ဒီတားမြစ်ချက်ဟာဘာသာရေးလူမျိုးစုနဲ့တိုင်းရင်းသားတွေအပေါ်အခွင့်အရေးတွေကာကွယ်ထိန်းသိမ်းပေးပါမယ်ဆိုတော့ပီကင်းအစိုးရရဲ့ဂရီပေးထုတ်ပြန်ချက်တွေနဲ့မညီဘူးဖြစ်နေတယ်လို့လည်းဆိုပါတယ်။
ဒီပုံလဲဆိုရင်တော့တရုတ်ပြည်မှာလူမျိုးစုအခွင့်အရေးအကောက်ွယ်ပေးတဲ့မူဝါဒမရှိဘူးဆိုတဲ့သဘောဖြစ်နေပါတယ်။အထူးသဖြင့်ဝီဂါတိုင်းရင်းသားတွေရဲ့ဘာသာရေးယုံကြည်မှုတွေကိုစန့်ကျင်နေတာမို့ကျွန်တော်ပါဝင်ဝီဂါတွေဘက်ကသဘောမကျပါဘူး
။ဝီဂါတိုင်းရင်းသားတွေနဲ့တရုတ်ပြည်ကအများစုဟန်တရုတ်အွန်ွဲဘွားတွေအကြားတင်းမာမှုတွေဖြစ်နေတာနှစ်ပေါင်းချီကြာခဲ့ပြီးအခုနောက်ပိုင်းပိုပြီးပြင်းထန်လာတာပါမေလာတုန်းကဆိုရင်ဥရမ်ကီမြို့တော်ကလူစီကားတဲ့ဈေးတစ်ခုတည်းကိုဟွီကွာလို့ယူဆရသူတွေကကားတစီးနဲ့အတင်းမောင်းဝင်ပြီးဖောက်ခွဲပစ်ခတ်ခဲ့လို့လူ39ဦးသေဆုံးပြီးတရားကြော်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA America အသံရဲ့အင်ကာနေ့ညပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းတူမီတာ25 30နဲ့51တိုကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုတော့လိုင်းထိုမီတာ25 30နဲ့51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုဆွေးနွေးကြတော့မှာဖြစ်ပါတယ်။ဒီမတိုင်ခင်တော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်ဆုံးနားဆင်ကြရအောင်ပါ။အမေရိကန်လွတ်လပ်ရေးနှင့်ရုံးပိတ်ရက်တွေအပြီးအခုတစ်ပတ်လွှတ်တော်ဆွေးနွေးပွဲတွေပြန်ဆတဲ့အခါလူဝင်မှုကြီးကြပ်ရေးနဲ့နေဆက်ဒေသလုံခြုံရေးပြုပြင်ပြောင်းလဲမှုကိစ္စတွေကိုအဓိကထားဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်တောင်ဘက်ပိုင်းမက္ကဆီကိုနေဆက်တလျှောက်မှာအမေရိကန်အလဲပိုင်းနိုင်ငံတွေကမရောက်သေးတဲ့ကလေးငယ်တွေပုံမဝင်ရောက်လာနေတဲ့အခြေအနေအပြင်သမ္မတဥပမာကအခုလူဝင်မှုကြီးကြပ်ရေးပြဿနာကိုအစိုးရအမိန့်အာဏာသုံးပြီးပုံမတင်ချက်ဆောင်ရွက်သွားမယ်လို့ကြေညာထားခဲ့တာကြောင့်ဒီကိစ္စဟာလွှတ်တော်တွင်အရေးတကြီးအခြေအနေတစ်ရပ်ဖြစ်လာခဲ့တာပါ VOA သတင်းတောက် Michael Bowman ရဲ့သတင်းလာကိုဦးတန်းလွင်ထွန်းကတင်ပြထားပါတယ်ရှင
်အမေရိကန်မှာတရားမဝင်နေထိုင်တဲ့နိုင်ငံသား12တန်းကနေ12တန်းလောက်အထိရှိမယ်လို့ခန့်မှန်းရပါတယ်အသက်မပြည့်သေးတဲ့ကလေးငယ်တွေလည်းနေကြောကိုဖျက်ပြီးနေစဉ်တစ်ဖွဲ့ဖွဲ့ခိုးဝင်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးအိုဘားမားအစိုးရအဖွဲ့ကို Republican အထက်လွှတ်တော်အမတ် Jeff Sessions ကအပြစ်တင်ပါတယ်
။ The sad reality of lax enforcement
။ဖူးပြည်ကြောင်းရကြမ်းမှုမရှိတာနဲ့တိကျတဲ့သတိပေးချက်တွေမထုတ်ပြန်နိုင်တာတွေကြောင့်အခုလိုပြဿနာတွေပိုကြီးလာတာပါ။အခုဖြစ်နေတာကအမေရိကန်နိုင်ငံထဲကိုရောက်အောင်ဝင်လာနိုင်ရင်ပြန်ပို့ခံရမှာမဟုတ်ဘူးဆိုတဲ့သဘောမျိုးဖြစ်နေပါတယ
်။ Democratic အထက်လွှတ်တော်အမတ် Harry Reid ကတော့ဥပဒေတင်းကြပ်မှုတစ်ခုတည်းနဲ့အမေရိကန်လူဝင်မှုပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့ဆိုပါတယ
်11 million
လူပေါင်း17တန်းလောက်ကိုပြန်တင်ထုတ်ဖို့ဆိုတာမလွယ်ပါဘူးအကုန်ကြအလွန်များမဲ့အပြင်အလုပ်ဖြစ်မှလည်းမဟုတ်ပါဘူ
းအမေရိကန်လူဝင်မှုကြီးကြပ်ရေးအခြေခံကျတဲ့ပြည်ပြင်ပြောင်းလဲမှုတွေအဖြစ်နေကြားလုံခြုံရေးတိုးမြင့်မှုနဲ့ပြည်တွင်းမှာရောက်နေပြီးသားတရားမဝင်နေထိုင်သူတွေကိုအဆင့်ဆင့်နိုင်ငံသားဖြစ်လာစေမယ့်ဥပဒေကြမ်းတစ်ခုကိုအထက်လွှတ်တော်မှာပြီးခဲ့တဲ့နှစ်ကတည်ပြုခဲ့ပေမဲ့ Republican တွေလွှမ်းမိုးတဲ့အောက်လွှတ်တော်မှာတန့်နေခဲ့ပါတယ်အခုချိန်မှာတော့လူဝင်မှုကြီးကြပ်ရေးမှာတရားမဝင်နေထိုင်သူတွေကိုစီစစ်ရေးပိုပြီးမြန်မြန်ဆန်ဆန်လုပ်နိုင်ဖို့နဲ့အများစုအားဖြင့်အမေရိကန်အလဲပိုင်းနိုင်ငံတွေကဖြစ်တဲ့အသစ်ဝင်ရောက်လာသူတွေကိုပြန်ပို့ပေးနိုင်ရေးရန်ပုံငွေလိုအပ်ချက်တွေကိုသမ္မတဥပမာအစိုးရကလွှတ်တော်ကိုတင်ပြထားပါတယ်။ဒါ့အပြင်လည်းအိန္ဒိယချင်းမက္ကဆီကိုနိုင်ငံသားတွေကလွှဲရင်အမေရိကန်အလဲပိုင်းနိုင်ငံတွေကနေလာတဲ့သူတွေကိုအမေရိကန်တီဆဲဥပဒေတွေအရတရားမဝင်ဝင်ရောက်လာသူတွေအနေနဲ့မဟုတ်ဘဲဒုက္ခသည်တွေအဖြစ်သတ်မှတ်ထားတာဖြစ်တယ်လို့အမေရိကန်အကောက်ခွန်ရဲ့နေကြားလုံခြုံမှုကော်မရှင်မင်းကြီးဂျေးလ်ကာလီကော့စကီကပြောပါတယ်။ချိန်ထဲမှာပဲအမေရိကန်အလဲပိုင်းနိုင်ငံတွေကမိဘတွေအနေနဲ့အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုအမေရိကန်ပြည်အောင်စုထဲခိုးဝင်စေဖို့မစေလွတ်ကြပါနဲ့လို့အမေရိကန်အစိုးရအရာရှိကြီးတွေကသတိပေးပန်ကြားနေကြပါတယ်။ဒါ့အပြင်အချိန်သိမ့်နှောင်းနေခဲ့ပြီလို့ Republican အထက်လွှတ်တော်အမတ် John Cornyn ကဆိုပါတယ်။
And that our walls are being နေကြားဒေသကိုလုံခြုံရေးပို့ထိုးမြင့်ထားပြီးဥရီတွေကိုလည်းအတိအကျပြထမ်းပြီးလှုပ်ဆောင်နေပါပြီဆိုတာကိုမပြသနိုင်သည့်ပြဿနာတွေတစ်ခုပြီးတစ်ခုရင်ဆိုင်နေရမှာပါပဲ။တစ်ချိန်တည်းမှာပဲဘဝမျှော်လင့်ချက်အတွက်ဒီလိုလာဖို့အရေးကြိုးပမ်းနေကြတဲ့အမေရိကအလဲပိုင်းကလူတွေနဲ့မက္ကဆီကိုကလူတွေလည်းဒုက္ခမျိုးစုံခံစားနေကြရမှာပါ။သူတို့တွေကိုလက်ခံနိုင်ဖို့ဆိုတာကျွန်တော်တို့အတွက်လုံးဝမတတ်နိုင်တဲ့အပြင်ပုံစံတကျမြတ်မြတ်တတဖြည့်ရှင်းပေးနိုင်ဖို့လည်းမဖြစ်နိုင်တဲ့အခြေအနေကိုရောက်နေပါတယ်။
အမေရိကန်လူဝင်မှုဥပဒေကိုရေရှည်ဖြည့်ရှင်းနိုင်ရေးမျှော်လင့်ချက်တွေဟာပြီးခဲ့တဲ့နှစ်ကအောက်လွှတ်တော်မှာမဲခွဲရေးလွှတ်တော်ဥက္ကဋ္ဌဂျွန်ဘေနယ်ကပယ်ချခဲ့လို့ပြတ်ပြဲခဲ့ရပါတယ်။ပြီးခဲ့တဲ့အပတ်ကတော့သမ္မတဥဘာမားကအခုရေးကိုဖြည့်ရှင်းဖို့အစိုးရရဲ့လုပ်ပိုင်ခွင့်အာဏာကိုတုံးပြီးတတ်နိုင်သလောက်ဆောင်ရွက်သွားမယ်လို့ကြေညာပါတယ်ခင်ဗျာ။
ဥတန်းလွင်ထွန်းစီစဉ်တင်ဆက်ခဲ့တဲ့ဒီအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုကတော့သောရရှင်တို့စောင့်မျှော်နေကြတဲ့အင်ကာနိညာချန်ထားရလေးလိုက်ဆွေးနွေးကအစီအစဉ်ရဲ့အလှည့်ကိုရောက်ပါပြီ။ကိုအောင်လွင်ဦးကစီစဉ်ပြီးတော့ထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါရဲ့
။သောရရှင်များခင်ဗျာ။ဆက်သွယ်မှုတွေတိုးတက်လာနေတဲ့အင်တာနက်ခေတ်မှာဒ
တရင်တွေရောတရင်မဟုတ်တာတွေရောပို့ပြီးတော့မြင်မြင်ဆန်ဆန်ပြန့်နှံ့လေးလာတဲ့နေရာမှာမကြာခဏပြဿနာတွေပေါ်တတ်တာဘာကြောင့်လဲဒီလိုပြဿနာတွေမဖြစ်ဖို့ဆိုရင်လဲဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဟိုမကြာသေးရင်ရက်တွေအတွင်းမှာလဲမန္တလေးမှာဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်လို့အင်တာနက်ပေါ်ကတရင်တပုတ်ကိုအခြေခံနေဆိုပြီးတော့အများနားလည်ထားကြပါတယ်ဆိုတော့ဒီလိုစူးစူးပူပူအခြေအနေတွေပေါ်လာတဲ့အထက်မှာ Facebook တို့လိုအင်တာနက်လူမှုကွန်ရက်တွေသတင်းမီဒီယာတွေကဏ္ဍဘလောက်တင်များပါနေတယ်ဆိုတာကိုကျွန်တော်အရင်ဆုံးဆန်းစစ်ချင်ပါတယ်ဒီမန္တလေးမြို့ကသတင်းမှန်ထုတ်ပြန်ရေးကော်မတီကကိုမင်းထက်ညင်းချမ်းရှိနေပါတယ်ကိုမင်းထက်ညင်းချမ်းအမြင်ပြောပါအောင်ခင်ဗျာကျွန်တော်ဒီမန္တလေးမှာဖြစ်ပေါ်သွားတဲ့ကိစ္စနဲ့ပတ်သက်လို့ဒီအင်တာနက်တွေဒီသတင်းမီဒီယာတွေရဲ့အခန်းကဏ္ဍဘလောက်ထိပါခဲ့တယ်လဲဘလောက်ထိရိုက်ခတ်ခဲ့လဲ
ကျွန်တော်တို့အဓိကတော့ဒီဒီနေ့ဟိုဒီဒီဘက်ပိုင်းပေါ့လေ2014 2013နေရာတော့ကျွန်တော်တို့ဒီတယ်လီဖုန်းတွေလည်းပဲဒီလူတိုင်းတော့များသုံးဆက်နိုင်ပြီးတော့အဓိကတော့ဒီကျွန်တော်တို့ဒီ Facebook တွေပေါ့ Facebook စာမျက်နှာတွေဒီလူမှုကွန်ရက်စာမျက်နှာတွေမှာအများဆုံးကြည့်ကြတယ်အများဆုံးဒီပေါ်ကနေမှဒီသတင်းချက်လက်တွေရယူကြတဲ့အခါကျတော့အရင်နဲ့မတူပဲနဲ့ကျွန်တော်တို့ဒီ online ပေါ်ကသတင်းတွေကပြန့်နှံ့နေနောက်ပြီးဒီ online ပေါ်သတင်းတွေကိုလည်းအများဆုံးဒီစားသုံးကြတယ်ပေါ့လေအဲ့တော့ဒီပေါ်မှာတခုရှိတာကကျွန်တော်တို့ဒီຢာရီနဲ့ပြည်တွေ့ကြမှာသတင်းအမှန်အမှားတွေကိုတော့ရုတ်တရက်ဒီစီစဉ်နိုင်ခြင်းမရှိတာတွေတော့ရှိတယ်ပေါ့လေဆိုတော့ဒီသတင်းတွေရဲ့ဟောစွာနှမ်းမှုကကျွန်တော်တို့ပြီးခဲ့တဲ့ကိစ္စတွေမှာလည်းအများကြီးတယောက်တယ်ဆိုတော့သိရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ကန့်လန့်ထားတဲ့လူတွေလည်းရှိပါတယ်အရင်ဆုံးကတော့ဒီနတ်မောင်မျိုးကကိုဦးမြင့်ထေးပါဦးမြင့်ထေးဆွေးနွေးလို့ရပါတယ်ခင်ဗျာအခုကျွန်တော်တို့ပြောနေတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ကျွန်တော်နည်းနည်းလေးပြောချင်ပါတယ်ကျွန်တော်သဘောထားပဲကျွန်တော်ပြောချင်ပါတယ်အခုဒီ internet website ကနေပြီးတော့ကုလို့ကျွန်တော်တို့စူးစူးပူပူလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီသမလာကြီးကလည်းပြောသွားပြီးပြက်ပြက်သားသားရေးယူမယ်ဆိုတဲ့အခါကျတော့ကျွန်တော်ကအဲ့ပြက်ပြက်သားသားရေးယူမယ်ဆိုတဲ့အတိုင်းတကွကျွန်တော်ဒီရခိုင်ပြည်နယ်ရေးခင်းနဲ့လည်းကျွန်တော်နားထောင်ခဲ့ရတယ်ဗျာနောက်ပြီးတော့တိုင်းပြည်မှာဖြစ်တဲ့ပြဿနာနောက်မိတ်လက်မှာဖြစ်တဲ့ပြဿနာဒီပြဿနာတွေပေါ်မှာနားထောင်ရတဲ့အခါကျတော့ကျွန်တော်ကသမလာကြီးကတကယ်ပဲအလုပ်လုပ်မှလားဒီလုပ်ပိုင်ခွင့်ကသမလာကြီးပေါ်မှာပဲအခြေခံတာလားဒီ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပေါ်မှာပဲအခြေခံပြီးတော့ဒီပြောတာလားပေါ့နော်ပြောတာလားဆိုတာ2008မှာကတော့သမလာကြီးမှာအဲ့လိုလုပ်ပိုင်ခွင့်မရှိဘူးလို့ ਨੇ ကျွန်တော်ထင်နေဗျနော်ယူဆရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကဒီ internet website ဆိုတာကလည်းကျွန်တော်တို့တစ်ချိန်လုံးကလည်းကျွန်တော်တို့ blogger နေဖုန်းလက်တို့ဘယ်လိုတရားစွဲခံရတယ်ရေးယူခံရတယ်ပေါ့ဗျာဒီစစ်ဆိုးရလက်ထက်မှာပေါ့အဲ့တော့ကျွန်တော်တို့ကဖြစ်စေခြင်းတဲ့ဆန္ဒကတော့ကျွန်တော်ဖြစ်စေခြင်းတဲ့ဆန္ဒတာဝန်ခံမှုတာဝန်ယူမှုပေါ့နော်ဒီလက်ရှိဆိုးရအနေနဲ့ဒီ internet website ကနေအခုလိုရေးခင်းဖြစ်တာနဲ့ပတ်သက်ပြီးတော့တာဝန်ခံတာဝန်ယူပြီးတော့ဒီမြန်မာနိုင်ငံကိုအေးအေးချမ်းချမ်းလေးဖြစ်ဖို့အတွက်ကိုပြင်ရှင်းပြပါလို့ပဲကျွန်တော်ကတောင်းဆိုချင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆွေးနွေးပွဲအတွက်ရောက်နေတဲ့မလေးရှားကကိုနေဦးလင်းလည်းရှိနေပါတယ်ကိုနေဦးလင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคကျွန်တော်တွေ့တာပြောလို့ရှိရင်တော့ဗျာအင်တာနက်နဲ့ပေးမြန်မာနိုင်ငံဟာတကယ်တကယ်တော့အရန်ကိုစိမ့်သေးတယ်လို့ပြောလို့ရပါတယ်အင်တာနက်နဲ့ပေးမှာကောင်းလာလဲရှိတယ်ဆိုးတာလဲရှိတယ်ပေါ့ဗျာအဲ့ဒါကိုလက်ရှိအခြေအနေကတော့မရွေးချယ်နိုင်သေးဘူးလို့ပဲကျွန်တော်ကတော့မြင်ပါတယ်တချို့ဟာတွေကကောင်းလာရှိတယ်တချို့ဟာတွေကမကောင်းလာရှိတယ်မကောင်းလဲဆိုတာမကောင်းတဲ့အမြင်နဲ့ရေးထားတာကိုလူတွေကမသိတဲ့အခါကျတော့စင်းစားနိုင်ရင်မသိတဲ့အခါကျတော့အင်တာနက်ကသတင်းတွေရပဲမှန်နေသလိုလိုဖြစ်နေတယ်ပေါ့ဗျာဖြစ်နေတယ်ဆိုတဲ့အခါကျတော့လူတွေကအဲ့ဒီလောက်ထိမရင်ကျက်သေးတဲ့သဘောရှိတယ်ကျွန်တော်ကတော့နိုင်ငံသားမှ20လောက်တောင်ကြည့်ပြီဆိုတော့လေးလာတဲ့အားအရတွေ့မယ်ဆိုလို့ရှိရင်တော့လက်ဦးရပေါ့နော်လက်ဦးတဲ့အခါကျတော့ဘယ်ကောင်ကတော့သတင်းအမှန်မဟုတ်နိုင်ဘူးဆိုတာတော့ကျွန်တော်တို့က situation လုံးကိုယ့်ကိုယ်လည်းစဉ်းစားချင်းချင်းပြီးတော့လုံနိုင်တဲ့အနေအထားရှိတယ်လေမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာဘာသာရေးနဲ့နည်းနည်းလေးနွယ်သလိုရှိတာပေါ့နော် sensitive ဖြစ်တဲ့ကိစ္စတွေမှာ internet ကနေတဆင့်သုံးပြီးတော့ဟုတ်လားနော်သတင်း information ကိုယူမယ်ဆိုလို့ရှိရင်တော့သိချာစီစစ်ဖို့လိုမယ်လို့ကျွန်တော်ကတော့ထင်ပါတယ်ဗျာဒီလောက်ပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာမနေ့ကဒီသမရဦးသိန်းစေရဲ့မင်းကွန်းမှာပြောထားတာတခုကတော့ဒီမီဒီယာလွတ်လပ်ခွင့်ပေါ်မှာဒီမှာရှိလာတဲ့အခြေမျိုးမှာပေါ့လေဒီလိုမီဒီယာရဲ့လွတ်လပ်ခွင့်ပေါ်မှာတလွဲသုံးလာရင်သူ့အနေနဲ့လက်ခံမှာမဟုတ်ဘူးဆိုပြီးသတိပေးထားတယ်ဆိုတော့ဒီဆိုဒီပြဿနာတွေဖြစ်ရတဲ့အကြောင်းရင်းနဲ့မှာဒီအင်တာနက်ဆက်သွယ်မှုတွေပါဝင်ပေါ့နော်မီဒီယာတွေကြောင့်ဆိုရင်ရောဟိုလက်ခံလို့ရနိုင်မလားဒီကျွန်တော်ဒီကွန်မင်းထန်ညဉ့်ညံ့ဆွေးနွေးပါအောင်ခင်ဗျာ
အခုမြေတော့မန်လေးပေါ့လေဒီဖြစ်ချိန်မှာမန်လေးရဲ့မီဒီယာသမားတွေကျွန်တော်ကိုယ်တိုင်ကိုလာဒုတိယရက်ပေါ့လေဒုတိယရက်ဒီဖြစ်ချိန်မှာကျွန်တော်တို့မနေ့9ရက်တော့ဒီဒီသတင်းစိုးစီနဲ့ပတ်သက်ပြီးတော့လိုက်လံတော့ကျွန်တော်တို့ကြည့်ရတာကျွန်တော်မီဒီယာသမားချင်းချင်းတိုင်နေတယ်အထူးသဖြင့်ပုံတွေကိုတောက်လျှောက်မတက်ဘူးကျွန်တော်လက်ထဲမှာ laptop တွေပါတယ်ဟလာဒီ telephone တွေပါတယ်ဒီကနေ့တောက်လျှောက်တင်လို့ post တင်လို့ရတာရှိတယ်မပညာဘူးကျွန်တ ချောင်းချင်းကြီးတွေတိုင်နေရတယ်အဲ့တော့မီဒီယာသမားတွေဒီကျွန်တော်တို့မီဒီယာကျင့်ဝတ်ဖွံ့ဖြိုးရေးတဲ့လေမီဒီယာလားအခုကျွန်တော်ဌာနနဲ့ကောင်းစီယာယီအပါဝင်ကျွန်တော်တို့ဒီရဒီရှေ့ရနေတော်တော်ကြီးတွေအစားအားလုံးဒီဟာတွေကိုကျင့်ဝတ်နဲ့ပတ်သက်အများကြီးကျွန်တော်တို့ပြည်သူပြောထောင်နေစားဖြစ်တဲ့အတွက်အားလုံးကဒီအတီတရားထိုက်တဲ့လောက်ရှိကြပါတယ်သူတယောက်တလေလောက်ကလွဲလို့ပေါ့လေအဲ့တော့ကျန်တဲ့ကျွန်တော်တို့မီဒီယာဘိုင်းကတော့ပြင်ဒီ printed media တရားဝင်ဒီဆိုတော့ရုပ်သံမီဒီယာတရားဝင်ကျွန်တော်မီဒီယာတွေကတော့ဒီဟာတွေကိုလိုက်နာတယ်နောက်ကျွန်တော်တို့တပ်ဖွဲ့စည်းတွေမှာလည်းခုနအရီယာတွေရှိတယ်နောက်ဒီသက်ဆိုင်ရာဒီတာဝန်ခံတွေရှိတယ်သူတို့ကလည်းပဲဒီတဲ့မီဒီယာနဲ့ပတ်သက်ကျွန်တော်တို့ကတရားဝင်ဒီထုတ်ပြန်တဲ့အခါမှာဒီတစ်ဖက်ကလည်းပဲတရားဆွဲဆိုနိုင်တာတွေတစ်ဖက်ကလည်းပြန်ထုတ်ပြန်နိုင်တယ်ဖြည့်ရှင်းရတယ်ရှိတဲ့အတွက်ကျွန်တော်ထူးထည်ထားပါတယ်နောက်တစ်ဖက်ကလည်း link ဖြစ်နေတဲ့အတွက်ကျွန်တော်တို့ daily တွေလာနေ့စဉ်ရုပ်တံတွေဖြစ်နေတဲ့အတွက်အမြန်မှုကိုလည်းတရားတော်မှန်မှုတရားအဲ့တော့ကျွန်တော်တို့အများကြီးသိနေတယ်ဒီလိုအခုပြပကပြည့်စုံမှာအထူးသဖြင့်ကျွန်တော်ဒီနေရာမှာမှတ်တမ်းတင်နေတာမန်လေးမီဒီယာသမားတွေအများကြီးသိသိပါတယ်သို့တော်လည်းပဲအလားဒီကျွန်တော်တို့ social media တွေဖြစ်တဲ့ဒီခုန online ပေါ်မှာတော့ဖြင့်အချို့သောပုဂ္ဂိုလ်များကဒါမို့ရှင်နေကြကျွန်တော်တို့ဒီတမင်ချန်စီထားတဲ့ဒါသမားကြီးနဲ့ဒါတန်သက်ဆိုင်ရာဝန်ကြီးချုပ်ပေါင်းနေရလဲဒါလူတစုဖန်တီးတယ်ဆိုတာပြောနေပါတယ်ဒါဒီဖန်တီးတယ်ဆိုတဲ့နေရာမှာလည်းခုန online ပေါ်ပါတယ်လေအလားဒီနေ့ထိ call လာအမျိုးမျိုးတွင်ထုတ်နေရရှိတယ်နောက်တချို့တွေကတော့သဘောယူနဲ့ပြတ်တော်လည်းပဲဒီပေါ်မှာဒီတိမ့်တိမ့်နိုင်တဲ့ခြေဝက်ကိုမကြည့်သတိမထားမိပဲနဲ့ဥပမာပုံတွေကိုခုနကျန်းတဲ့ပုံတွေသုံးဖို့ဟလာအချက်လက်တွေကိုမပြည့်စုံသေးပဲနဲ့ဒီဆွဲတင်လိုက်တာမျိုးဒါလည်းရှိနိုင်ပါလေအဲ့တော့အဲ့ဒီကလာတွေမှာလည်းတချို့တော်တော်များအရင်မှအောင်နေတဲ့ချိန်မှာဒီတကင်းဒီပေါ်မှာကြည့်ပြီးတော့မှလိုအပ်တဲ့ပုံထိလန့်ကုန်တာတွေလိုအပ်တဲ့ပုံပြီးစိုးရင်သွားတယ်လိုအပ်တဲ့ပုံပြီးဒေါ်လာတွေပို့ကြည့်သွားတယ်ရှိနိုင်ပါလေသို့တော်လည်းပဲကျွန်တော်တီးတော့ကတော့ဒီမန္တလေးမှာမန္တလေးကကွန်ဒီအင်တာနက်သုံးဆဲသူတွေတော်တော်များများကဒီနေရာမှာတော့ထိုက်တဲ့လောက်ဒါမျိုးတွေကိုဟလာမလိုအပ်တာတွေကိုမရှယ်ဖို့လိုအပ်တာတွေကိုပဲရှယ်ဖို့ဒါဒီတချို့ post တွေဆိုချင်း blog လုပ်ပြချက်ချဖို့အစပြင်းဒီလိုကြမ်းတမ်းတဲ့ဒီ hate speech တွေဒီလိုကြမ်းတမ်းတဲ့ post တွေဒါမှမဟုတ်ရှင်တင်အောင်တင်မဖြစ်စေရတယ်ကိုတက်နေနေစီစစ်ပြီးတော့လုတ်ကင်ကြရတယ်လို့ပဲကျွန်တော်မြင်တယ်သို့တော်လည်းပဲခုနကဒီဟလာအနေချင်းများတော့သို့မဟုတ်တချို့နေရာတွေမှာဒီအချိန်ချင်းနဲ့လုံနေတဲ့ငကူတွေကလည်းပဲအစင်ဆိုင်လို့နေတဲ့ account တွေ account အတူတွေနဲ့သို့မဟုတ်အကြမ်းဖန်ဒီအကောင့်တွေကတော့ဖြစ်ဒါတွေများများဖြတ်နေပါလိမ့်မယ်ဒါတွေကတော့ရှိခဲ့ပါတယ်သို့တော့မီဒီယာသမားအများစုနဲ့ကျွန်တော်သက်ဆိုင်ရာဟလာဒီ Facebook သုံးသပ်သူတော်တော်များများဒီအကောင့်ပိုင်ချင်းလူတီများတဲ့သူတွေကတော့တက်နေများထိမ့်သိမ့်နေလို့ကျွန်တော်ဒီလိုပဲကျွန်တော်မြင်ပါတယ်ဗ
ျဟုတ်ကဲ့ဆိုတော့ဒီလိုပြဿနာဖြစ်နေတဲ့ကိစ္စမျိုးတွေကိုလှုံ့ဆော်တာမျိုးတွေကိုကိစ္စတွေကို Facebook တို့ဒီ Internet တွေတို့သတင်းမီဒီယာတွေမှာပြန့်နှံ့မလာအောင်ဆိုရင်ဘာတွေလုပ်ဖို့လိုမလဲကိုမင်းတင်ညာ
အဓိကတော့ကျွန်တော်ကျင့်ဝတ်ပိုင်းတွေပါပဲစေနာတွေပါပဲကျွန်တော်တို့ရေးလိုက်သားလိုက်တဲ့ဟာတွေကအလားကျွန်တော်တို့ဒီတစ်ဖက်ကိုရောက်သွားတဲ့အခါမှာတစ်ဖက်လူတွေယူရောက်သွားတဲ့အခါမှာအမ်တန်မှအလားကိုကိုတိုင်းခန်းစားကြည့်လို့ရပါတယ်ကျိုးစီကွန်မန့်တွေပေါ့ဒီကွန်မန့်တွေအောက်မှာအမ်တန်ကိုရုပ်ရင်ကြမ်းတမ်းနဲ့အလားသကလုံးတွေအသုံးနှုံးတွေကျွန်တော်ထူးထူးစီဘာသာရေးမှာဆိုရင်ထူးထူးချင်းအလားအဲ့ဒီလူတွေရဲ့ profile တွေကနာမည်အဆန်းတွေတော့မဟုတ်ရှင်မသိတဲ့နာမည်တွေဘလို့လူတွေကကျွန်တော်တို့စေရေးတိုင်းထော်တာတွေအလားမောင်းနေမှတားနေမိမှမကြောက်မှမနာတာတွေတိုင်းထော်ပြီးတော့ရက်လက်အပြင်တော့အလားဘာမှဟိုခုနညီနိုင်တဲ့တာဒါမှမဟုတ် idea တခုအစ်စ်တခုကိုအပြေချာကြတာမျိုးပုံပဲနဲ့အဲ့တော့ဒီနေ့တော့ရုံးရင်ကျွန်တော်ဆိုအကျွန်တိုက်ခိုက်တာဆဲဆိုတာဒီလိုဟာတွေလည်းရှိပါတယ်။ဒါမျိုးတွေဝင်လာရင်လည်းကျွန်တော်တို့တီးတလို့ဆိုရင်တော့တော်တော်များများက unfair လုပ်ဖြစ်တယ် block လုပ်ဖြစ်တယ်ပေါ့ဗျာ။ဒါမျိုးဒီဟာတွေဝိုင်းကျင်ရတယ်ပေါ့ဗျာ။နောက်တော့ကျိုးဆိုရင်ပေါ်ထုတ်ကြပါတယ်။ဒီ account ပိုင်ရှင်တွေဟာဒီလိုမတော်မတရားတွေပြောတယ်ဒီလိုတွေခုနပြောသလိုအလားဒီမဟုတ်မှန်လုပ်ချင်တာတွေဆိုတာတွေလည်းတိုက်ပြီးမှတော့ကျွန်တော်တို့တော်တော်လည်းပဲဒီ link တွေချိတ်ကြတဲ့အခါမှာဟာကိုတီးတဲ့အတိုင်းဝိုင်းကိုတီးရဲ့အဝင်ဝိုင်းတွေမရောက်လာရင်လည်းရှိနိုင်ပါပဲ။များသောအားဖြင့်တော့အဓိကတော့စေနာပါပဲ။နောက်အဓိကတော့ကျွန်တော်တို့ရဲ့အလားဒီဇာ ira ဘိုင်းမှာပဲဇာ ira ဘိုင်းนี่ဆိုတော့ဒီလို Facebook တွေသုံးဆွဲတဲ့ကောင်မှလည်းအခုမှဒီသုံးဆွဲစားဒီမရင်ချက်သေးတဲ့အတွက်လည်းဟလာဒီဘော်မှာချင်းဝဲဘိုင်းဆိုင်ရာတွေကိုဒီလားကျွန်တော်တို့ဒီမတိနားလည်မှုတွေရှိနိုင်တယ်နောက်တော့လူငယ်ဒီငယ်ရွယ်သူတွေကစားဒီကြီးရဲ့ဒီသုံးကြတဲ့ကောင်မှဟလာနောက်တော့ဒီမကြောင်ရမ်းမှသုံးဆွဲကြတဲ့အတွက်ဒီဘော်မှာအဲကျွန်တော်တို့ဒီကတော့အသိပညာပေးမှုတွေအားနည်းနေသေးတယ်လည်းပါပါတယ်အဲ့ဒီအတွက်ကိုသုံးလိုက်တဲ့အတွက်ချို့စီရင်ကိုတင်လိုက်တဲ့ပုံတွေဒါမှမဟုတ်ကိုရဲ့မိမိရဲ့ပုံတွေကဘယ်မှာသုံးချစရာတွေချက်သွားတယ်ဆိုတာတွေနောက်တော့ဒီချို့တွေကလည်းဒီလာမမြင်ရတဲ့အပေါ်မှာအခြေခံပြီးတော့မှဒီမတော်ရော်ပုံတွေအစပေါ့လေနောက်တခါတချို့တိုက်ခိုက်တဲ့စကားလုံးတွေဒီလွတ်လွတ်လပ်တွေပေါ့အဲ့လိုတွေခြေသားကြအလားဒီဒီပေါ်မှာတင်ညပြကြတာဒီအားလုံးဟာဒီနောက်တစ်ချိန်မှာစိုးကျိုးတွေကိုရစေပြီးဒုနဲ့ဒူတယ်ချစ်ချစ်ချင်းရင်းနှီးမှုတွေကြော့ပါသွားစေဆိုတော့တော့ဒါကျွန်တော်တို့များများထက်ကထက်ကကျွန်တော်တို့ပညာပေးကြရပါလိမ့်မယ်ကျွန်တော်တို့ချင်းချင်းလည်းပဲဒီအရာဒီပေါ်မှာဝိုင်းဝန်းပြီးတော့မှစုစည်းကြရပါလိမ့်မယ်ခုနပြောတဲ့အလားဒီ hate speech ဒီတော့အမုန်းတရားတွေပွားစေမယ်အဲဒါမို့မတင်တော်တဲ့အတုံးနှုံးနေနဲ့လုံနေတဲ့သူတွေကိုလည်းကျွန်တော်တို့တက်နိုင်လို့များပြီးဖယ်ချင်ပြရပါလိမ့်မယ်
။ဟုတ်ကဲ့ကျွန်တော်ဆွေးနွေးပွဲအတွက်ဆိုပြီးတော့ဒီမန္တလေးမြို့ကဦးလာမြင့်ကလည်းဟိုစာတစာပို့ထားတာရှိပါတယ်မတ်တိန်ကြီးကျွန်တော်ဖတ်ပြပေးပါဦးခင်ဗျ
။ဟုတ်ကဲ့ပါရှင်။
ပြဿနာကိုဖွဲ့ပေးနေတဲ့အင်တာနက်သရေများကို electronic ဥပဒေကြီးရှိပါရဲ့ရခိုင်ရေးအစားပြီးရွှေမန္တလေးအရေးအထီဘာမှအရေးယူနိုင်ခြင်းမရှိတာဟာမေခွန်းထုတ်စရာဖြစ်နေပါတယ် Facebook crazy လူငယ်လူလတ်တွေကိုလည်းဥတန့်ရဲ့အဆိုအမိန့်တစ်ခုကိုမျှဝေခြင်းပါတယ်မယုံလွယ်နဲ့မစင်စားပဲယုံလွယ်သူပေါ်များတဲ့တိုင်းပြည်ဟာအောက်တန်းကျတဲ့တိုင်းပြည်ဖြစ်တဲ့အသိဉာဏ်ကိုချင့်ချိန်နိုင်ဖို့တိုင်းပြည်တစ်ခုရဲ့သတင်းစာကိုကြည့်ပြီးအကဲခတ်နိုင်ပါတယ်သတင်းတွေမှာဖျားယုတ်တုမျက်စိပွင့်ခြင်းမျက်ရည်ကျခြင်းကိုဝင်ရှိသောဥစ္စာဆောင်မှနတ်ပေးသောကလေးစသဖြင့်ခေါင်းစဉ်တက်ထားသောသတင်းဆောင်မများကိုအလူရဲ့ဖတ်သမျှကာလပတ်လုံးမြန်မာတို့ရဲ့အဆင့်ဟာခင့်မီရန်များစွာလိုအပ်နေပါတယ်ပြောတိုင်းမယုံနဲ့ယုံတိုင်းလည်းမပြောနဲ့ချင်းချိန်နှိုင်းစပြုလုပ်ပြောဆိုရပါမယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဒီဥလားမြင့်ဆွေးနွေးသွားတဲ့အထက်မှာတစ်ချက်ရှိရတော့အရင်ဒီစစ်ဆိုးရဲ့လက်ထက်ဒီမှာတော့ထောင်နေတန်းနေကြခဲ့ကြတယ်ဒီ electronic ဥပဒေဆိုတာကြီးတစ်ခုလုံးရှိရသားနဲ့အခုချိန်မှာဒီလို Facebook တို့ Internet တို့မှာဟိုထိထိရောက်မထိန်းချုပ်နိုင်ဘူးဆိုပြီးဝေဖန်တာတွေရှိပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနေဖုံးလန်လည်းရောက်နေပါတယ် blog ကိုနေဖုံးလန်ကိုနေဖုံးလန်ဆွေးနွေးပအောင်ခင်ဗျာဦးလာမြင့်ကလည်းမေးခွန်းထုတ်ထားပါတယ်ဒီကိစ္စကို
ဟုတ်တယ်ဗျာတော့အဲ့ဒီကျွန်တော်တို့ဒီအရင်တော့ဆိုရင်2008တုန်းကဆိုရင်ဒီ electronic transaction app ကိုတုံးပြီးတော့ဗောနော်ဒီနိုင်ငံရေးတင်းတော့တော်တော်များများတယ်ကျွန်တော်15ဒီရနဲ့ခြောက်ခဲ့တာဗောဗျာအဲ့ဒီအရာအခုချိန်ကြီးရှိနေတော့မှာလေအော်ရှိနေတော့မှာဆိုတဲ့ဟာမှာနောက်တစ်ခုက online ပေါ်မှာလည်းတော်တော်လေးကိုစိုးစိုးဝါးဝါဒီဒီမျိုးကြီးဘာသာရေးကွဲပြားမှုပေါ်အခြေခံပြီးတော့ဒီပြုံစော်မှုတွေလုပ်နေတဲ့သူတွေကအများကြီးပါကျွန်တော်တို့လက်ညှိုးထိုးပြလို့ရတယ်ဘိုင်နေနဲ့ပြောလို့ရတယ်အများကြီးပဲရှိနေတယ်ပေါ့နော်အဲ့ဒါကိုဘာဖြစ်လို့အစိုးရကဒီတိုင်းလှုပ်ပေးထားတယ်ပေါ့နော်ဒါကျွန်တော်တို့မေးခွန်းထုတ်ဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါပေမဲ့တစ်ခုရှိတာပေါ့လေဒီလိုဟိုပြဿနာဖြစ်နိုင်တဲ့လှုပ်ဆော်မှုတွေဆိုတာကိုသိရတဲ့လူတွေကဘာကြောင့်အလွယ်တကူယုံကြတာလဲဆော့ဆော့ဦးလာမြင့်ထဲထဲမှာလည်းပြောပါသေးတယ်ဟိုတချို့ကလူတွေကဘာကြောင့်ဒီလောက်ထိယုံလွယ်နေကြတာလဲကိုနေဖုံးလက်ကအ
ဲ့တော့တော့ဗျာဟိုဒီကျွန်တော်တို့ကဒီလေမီဒီယာငတ်မို့ခဲ့တာလေဒီလားအလုံးကအနှစ်စက်ပေါင်းများတော့ကျွန်တော်မီဒီယာကိုပိတ်ထားတဲ့ခါကျတော့မီဒီယာဆာလောင်မှုအရန်ကြီးတယ်သတင်းဆာလောင်မှုအရန်ကြီးတယ်ပေါ့နော်အဲ့ခါကျတော့အခုကျွန်တော်တို့ကသမင်းအရန်ငတ်နေတဲ့သူကိုခြောက်ကြည့်လိုက်တဲ့အချိန်မှာအစိတ်လားတကယ်အဟာရလားဆိုတော့မပွဲကြနိုင်မယ်ねအကုန်လုံးစားတယ်လို့ပေါ့အခုကပြည်သူလူထုကအဲ့လိုရှင်းနေတာဗျအဲ့တော့ပြည်သူလူထုကတော့ဟိုသတင်းတွေရှားသမျှဟာတွေအကုန်လုံးဖတ်မယ်ပြီးတဲ့အခါမှာတို့ကဒီစဉ်းစားဆင်ခြင်နိုင်မှုအားနည်းနည်းလေးနည်းနေရဆိုတဲ့သဘောမျိုးလေးတော့ကျွန်တော်တို့တွေ့ရတာပေါ့နော
်ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်နေတဲ့ဦးမြင့်ထေးလည်းဆွေးနွေးလို့ရပါတယ်ခင်ဗျာဆော့ဆော့ဦးလာမြင့်ပြောတာရှိပါတယ်ဒီ electronic ဥပဒေလို့ဟိုပြင်းပြင်းထန်ထန်အရေးယူလို့ရတဲ့အပိုင်းတွေရှိတယ်ဒါပေမဲ့လည်းအစိုးရထိထိရောက်မလုပ်ဘူးဆိုတဲ့အမြင်တွေလည်းရှိနေပါတယ်ခင်ဗျာဦးမြင့်ထေးဆွေးနွေးလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်ပြောချင်တာကတော့ဒီ electronic ဥပဒေကကျွန်တော်တို့ဟိုတုန်းကကျွန်တော်တို့ခုနကပြောတဲ့ဆရာနေဖုန်းလက်တို့လည်းသူတို့ electronic ဥပဒေနဲ့ဖန်ခါတာပဲလေအခုလက်ရှိအစိုးရအနေနဲ့ကဘာဖြစ်လို့ဒီဥပဒေဆိုတာမဖြတ်သိရင်တီးပဲအတီးပဲဆိုတဲ့အခါကျတော့အခုကျွန်တော် blogger နေဖုန်းလက်ပြောသလိုပေါ့ကျွန်တော်တို့ဒီ Facebook မှာတင်ထားတဲ့ဟာတွေကသူတို့နာမည်တွေနဲ့အတိအကျပေါ်ပြထားတာအရေးယူသင့်တယ်လေအရေးယူနေတယ်ဆိုတာကျွန်တော်အမြင်ပြောရလို့ရှိရင်တော့နောက်ွယ်မှာတော့အရေးမင်းရှိတယ်လို့ကျွန်တော်ကတော့ယူဆတယ်ဗျယူဆတယ်ဆိုတာဘာဖြစ်လို့လဲဆိုတဲ့အခါကျကျွန်တော်တို့အခုဒီပုံမှန်436နဲ့ပတ်သက်ပြီးတော့မပြင်းမြင်တဲ့အခါကျတော့ဒီလိုလုပ်တယ်လို့ပဲကျွန်တော်ကတော့ယူဆတယ်အဲ့တော့ကျွန်တော်တို့ကအခုသာကျွန်တော်တို့နိုင်ငံရဲ့အခြေအနေကဘယ်လိုပြောရမလဲဆိုလို့ရှိလို့ရှိရင်တမလာကြီးမှာသူ့မှာလုံးပိုင်မရှိဘူးသူပြောလို့သာပြောနေရတာဗျတကယ်တမ်းကျသူ့နောက်ွယ်မှာကာလုံးကအဓိကဖြစ်နေတဲ့အခါကျတော့ကျွန်တော်တို့မှာဒီinternet website နဲ့ပတ်သက်ပြီးတော့နောက်ွယ်မှာတော့ဒီခုနကလိုပေါ့ဒီသွေးသူမြောက်ပြင်ပြတဲ့လူတွေရှိနေတာဟိုဘယ်လိုပြောရမလဲအခုလက်ရှိအစိုးရလည်းတိနေမယ်လို့ကျွန်တော်ယုံကြည်တယ်ဗျာအဲ့တော့အဲ့လူတွေကိုဟိုအဲ့လူတွေကိုဘာမှထက်မတွက်ဖက်နဲ့ရေးယူဟိုဖက်ထက်အဲ့လူတွေကိုဟိုပါပေါ့နော်ဈေးနဲ့ထားနေနေဗျာအနားယူသွားတဲ့လူတွေကိုကျွန်တော်ပြောချင်တာကတော့အဲ့ဒါကိုရေးယူဆောင်ရွက်ပေးသေးချင်တာပေါ့နောက်ွယ်မှာတော့ပါနေတယ်ဗျဟု
တ်ကဲ့
ကျွန်တော်ကတော့တန်တရားဝင်တာပဲ
ဟုတ်ကဲ့ဟိုတခုရှိတာပေါ့လေအခုလိုဒီလို electronic app ဆိုတဲ့ကိစ္စကြီးကအရင်တော့အချိန်တော့ဟိုဟိုဒီမိုကရေစီလှုပ်ရှားသူတွေအကုန်လုံးကဟိုတော်တော်ထောက်ပြခဲ့တဲ့ဥပဒေတခုဖြစ်နေတဲ့ဒီသူတရင်လွတ်လပ်ခွင့်နေလွတ်လပ်စွာပေါ်ပြခွင့်နေလွတ်လပ်စွာပြောဆိုခွင့်နေကိုဟိုကန့်တတ်မဲ့ဥပဒေတခုဆိုပြီးလူတွေကပြောတယ်ပြောခဲ့ကြရတယ်လည်းရှိတယ်ဆိုတော့ဒီဥပဒေကြီးကိုဟိုကျင့်သုံးဖို့အတွက်အားပေးတဲ့နေရာမှာပေါ့လေလွတ်လပ်စွာပေါ်ပြခွင့်နေလွတ်လပ်စွာထုတ်ဖော်ခွင့်နေဒီတရင်လွတ်လပ်ခွင့်နေမှာဟောဟိုအနှုတ်လက္ခဏာရိုက်ခတ်နိုင်တာတွေမရှိဘူးလားကိုမင်းတန်ငင်းချက်အမြင်ပြောပါဦးခင်ဗျာ
အဲကျွန်တော်တချိန်မှာတော့ electronic ဥပဒေ2004ခုနှစ်တော့တည်းကဒါကျွန်တော်ရေးဆွဲပြသခဲ့တယ်ဟာပေါ့နော်ဒါဒီမှာလည်းထပ်ပြီးတော့မှပြည်တယ်နေဒါပြည်မှုတွေလည်းကျွန်တော်တို့ထပ်မှပြီးတော့မှပြင်ဆင်နေဆိုရယ်လည်းကျွန်တော်တို့တော့မှတ်သားပူပါတယ်အဲ့တော့ဒီကတော့ဒီဥပဒေကိုအကောင့်တွေပေါ်တဲ့နေရာမှာကျွန်တော်မြူပရိပိုင်းနေနဲ့အကောင့်တွေပေါ်တဲ့နေရာမှာကျွန်တော်ဘယ်လိုအကောင့်တွေပေါ်တယ်ဆိုတာလည်းကျွန်တော်တို့
ဒါလေးပဲကြည့်ကြည့်ဖို့လိုပါတယ်အဲ့တော့ပြီးတဲ့2000ခွန်ကာလတွေတုန်းကတော့ပွင့်လင်းပြောတော့ကျွန်တော်တို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနိုင်ငံရေးအင်အားစုတွေကိုတော့ဒီပုံမှန်တွေအများကြီးနဲ့ဒီဒီဇိုင်းနဲ့ကျွန်တော်တို့ဒါပြည်တိုင်းချမှတ်ခဲ့တာပဲအဲ့ဒီမတိုင်သေးရလဲ1920ဆိုတာမျိုးတွေနဲ့ကျွန်တော်ဘုံနေကုတွေနဲ့ဒီနိုင်ငံရေးလှုပ်ရှားမှုတွေအားလုံးကိုအများကြီးရေတောက်မြစ်တွေချခဲ့တယ်ဒီပုံမှန်ဒါအနေနဲ့တော့နိုင်ငံကိုလောက်ရှိတဲ့ပြည်တိုင်းပြီးခဲ့တာတွေဒါကျွန်တော်တို့အသိရှားပါပဲအဲ့တော့ဒီနေ့မီဒီယာတွေရောဒီနေ့မီဒီယာလောကမှာရောကျွန်တော်မီဒီယာသမားတွေအများကြီးရင်ဆိုင်နေရတယ်ပြီးခဲ့တဲ့ကာလတွေမှာအဲ့ဒါပုံမှန်ဆိုရှင်တွေရောပုံမှန်ငါးအနေရောလာချာပုံမှန်တွေနဲ့ရောဒီနိုင်ငံတော်ဒီဘက်ဥပဒေတွေရောအများကြီးပြင်ဆင်နေရတယ်အဲ့ဒီတည်းမှာလည်းဒီခုနကမီဒီယာရဲ့လွတ်လပ်ခွင့်မှာလာပြီးတော့ဒါရိုက်ခတ်နိုင်တာကတော့ခုနပြောတဲ့ electronic ဥပဒေကလည်းရိုက်ခတ်နိုင်ပါတယ်အဲ့တော့ဒီဟာတွေကိုဘယ်လိုပုံဖော်တယ်လဲပါကျွန်တော်တို့စောင့်ကြည့်ရမှာပဲကျွန်တော်တို့မီဒီယာသမားတွေအတွက်ကတော့အများကြီးအလားရင်ဆိုင်နေရတဲ့ကာလဖြစ်တယ်။မီဒီယာလွတ်လပ်ခွင့်တွေထိုင်လောက်ရှိတယ်ဆိုတော့လည်းကျွန်တော်ဝန်ခံတယ်။သို့တော်လည်းပဲမီဒီယာသမားတွေအတွက်နိုင်ငံအကြီးကျယ်ကြနေတယ်ဆိုတော့လည်းကျွန်တော်တို့ပြောလို့ပါပဲဒီညမှာ
။ဟုတ်ကဲ့။ကိုယ်နေဖုံးလန့်မြင်ရောကျွန်တော်တို့ဆော့ဆော့ပြောတဲ့ electronic ad ဆိုတဲ့ဟာရှိရတော့မှန်တယ်။ဒါကိုကျင်းဟိုကျင်းသုံးတင်တယ်လို့ကိုယ်နေဖုံးလက်ထွက်ယူဆတယ်။ဒါပေမဲ့ဟိုလွတ်လပ်စွာဖော်ပြဝင်းတို့လွတ်လပ်စွာသူတင်းလွတ်လပ်ခွင့်တို့ကိစ္စတွေမှာဒါအနှုတ်လက္ခဏာရက်ခတ်လာနိုင်တဲ့အန္တရာယ်တွေမရှိနိုင်ဘူးလား။
ဟုတ်တယ်ကြားရလေဒီဥပဒေကြီးရကိုကျွန်တော်ကောင်းလာရေလို့ပြောနေရမှာဒီဥပဒေကိုနိုင်ကြတော့လေမနိုင်ပြောမှာဆိုပြင်ရတယ်လည်းအများကြီးကျွန်တော်ပြစ်တယ်ပြင်မှုပြစ်တယ်ဆိုတော့ချလိုက်ဟိုဟာ short ချလိုက်တယ်ပေါ့နော်ဒါနဲ့လည်းဥပဒေကပြင်ဖို့လိုအပ်နေတာရှိရတာဥပဒေပြင်မှုပိုင်းလည်းတပိုင်းရှိတာပေါ့နော်ဒါမှလည်းအခုလောလောဆယ်မှာဒီလူတွေကိုတကယ်ရေးယူရင်ဒီဟာနဲ့ရေးယူလို့ရတယ်ဆိုတော့ကျွန်တော်ထောက်ပြနေတာနောက်တစ်ခုကဒီလူတို့ကဒီတရားဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးပြောနေတာတရားဥပဒေစိုးမိုးရေးရှိဖို့ဆိုတာတရားဥပဒေတွေကိုပြည်သူတွေယုံကြည်ဖို့လိုတယ်ပေါ့တရားဥပဒေကိုပြည်သူကဘလို့ခါမယုံကြည်ပါလဲဆိုတော့ဒီဥပဒေနဲ့တကယ်အဖြစ်ကျူးလွန်တဲ့လူတွေကိုတိရောက်အေးအေးယူကြမှတာလဲဒီတရားဥပဒေဆိုတာအပြည့်အစုံကယုံကြည်မှာပေါ့အခုကအဲ့လိုမဟုတ်ဘူးဥပဒေတွေကိုဒီနိုင်ငံကျင်းသားတွေနိုင်ငံရေးသမားတွေကိုနှိပ်ကုတ်ဖို့ပဲတုံးပြီးတော့တကယ်အပြစ်မှုပြစ်တာကျူးလွန်တဲ့လူတွေကိုကြတော့ဒီဥပဒေတုံးပြီးရေးမြည်တဲ့အခါမှာဒါကျွန်တော်တရားဥပဒေစိုးမိုးရေးကိုသွားပြီးတော့ထိခိုက်တယ်လို့ကျွန်တော်ကမြင်တယ်ဗျအဲ့တော့ဒီ electronic transition app ဆိုတာရှိနေတယ်ဥပဒေကိုဘလို့ကျင့်သုံးမလဲအဲ့တော့ကျင့်သုံးတဲ့နေရာမှာကျွန်တော်တို့တင်တော့မလို့လားကျွန်တော်တို့မှန်မယ်ဆိုရင်ဒါတစ်ခါကကျွန်တော်ဒီပြိပက္ခတွေနဲ့ညော့သွားနိုင်လို့ဒီလူလူကနေပြီးတော့ဒီတရားဥပဒေပေါ်မှာရှင်းကြည့်လာတာအစိုးရပေါ်မှာရှင်းကြည့်လာပြီအဲ့အားသာချက်တွေလည်းကျွန်တော်တို့ကရနိုင်တယ်ဆိုအခုကပြည်သူကအစိုးရကိုလည်းမယုံဘူးဥပဒေကိုလည်းမယုံဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်ကအစိုးရလုံးတင်လုပ်လိုက်တာကိုနည်းနည်းဆက်ဆံမှမှကြာမလုပ်ဘူးဥပဒေကိုလည်းမှန်မှန်ကန်ကန်တော့မချောက်ဘူးတလွဲပြန်တလွဲတုံးတဲ့နေရာပဲတုံးနေရဆိုတော့လည်းချစ်လာတဲ့အခါမှာကျွန်တော်တို့အဲ့ဒီမှာအရင်လိုအပ်နေတဲ့ trust building ဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူ
း။ဟုတ်ကဲ့။ဒါပေမဲ့မနေ့တော့ကပဲသမရာကြီးကပြောသွားတယ်ဟိုတောင်းရှိတဲ့လူတွေရောမီဒီယာတွေရောဟိုထိထိရောက်ပြင်းပြင်းထန်ထန်အရေးယူမယ်ဆိုပြီးသတိပေးသွားတယ်။ဆိုတော့ဟိုထိထိရောက်အရေးယူတာတွေဖြစ်ပေးတာတွေရောတကယ်ဖြစ်လာနိုင်လား
။ဖြစ်လာလာတော့စောင့်ကြည့်ရမှာပေါ့နော်။ဆိုတော့ကျွန်တော်ပြောတာသမရာကြီးကမိကုန်းတွေရောပြောပါတယ်။ဒါပေမဲ့အဲ့မိကုန်းတွေကိုလက်တွေ့အကောင့်ထဲမှုပိုင်းမှာကျွန်တော်တို့ကအားနည်းနေလို့ထင်တယ်လေ။အဲ့ဒီတော့စောင့်ကြည့်ရမှာပေါ့။စောင့်ကြည့်တဲ့အခါမှာလည်းကျွန်တော်ကပြောလို့ပေါ့။တကယ်ရောဟိုပေါ့တော့ပါမွားလေးတွေဟိုဂိုင်းကြဂိုင်းသားလေးတွေပဲလုပ်မလားတကယ်လုပ်နေတဲ့သူတွေကိုတကယ်ရောအရေးကြီးလားဆိုတော့ကျွန်တော်တို့ရှေ့ဆက်ပြီးတော့စောင့်ကြည့်ရမယ်စောင့်ကြည့်လို့မှတကယ်ထိထိရောက်မလုပ်ဘူးဆိုရင်ကျွန်တော်ထပ်ပြီးတော့ပြောရမှာပေါ့
ဟုတ်ကဲ့ကိုနေဦးလေးရောခင်ဗျဆွေးနွေးပါအောင်ကျွန်တော်တို့ဒီသမရာကြီးကမနေ့ကပဲဟိုသတိပေးသွားတယ်သူကျူးလွန်တဲ့လူတွေဒီလိုဆူဆူဖူဖြစ်အောင်လှုပ်ဆောင်တဲ့လူတွေမီဒီယာတွေအကုန်လုံးပြင်းပြင်းထန်ထန်ထိထိရောက်အရေးယူမယ်ပြောတယ်ဟိုထိထိရောက်ပြင်းပြင်းထန်ထန်အရေးယူမယ်အလားအလာတွေဘယ်လောက်မြင်မလဲ
ကျွန်တော်တော့သိမမြင်ပါဘူးဗျရိုးရိုးလေးပြောရရင်ဘာကြောင့်လဲဆိုတော့ကျွန်တော် ground ကိုပြန်ကြည့်ပြီးပြောရမယ်ဆိုရင်စင်ကာပူမှာဆိုရင် blogger တွေကတခုခုရွေးတယ်ဆိုတာနဲ့ on the spot เนาะသိပြီးတော့ရပိုင်းတွင်ဟာလာเนาะအရေးယူနိုင်ငံတွေထားလဲရှိပါတယ်မလေးရှားမှာလည်းဒီအတိုင်းပဲရှိပါတယ်မြန်မာနိုင်ငံမှာ technical wide ရဆိုရင်ဒီကလောက်ဒီဖြစ်ရောက်တဲ့သူ့မှာဟောပေါ့เนาะရန်တရားမရှိသေးဘူးလို့ပဲကျွန်တော်ကတော့ပြောနိုင်ပါတယ်ဗျာဒါကတော့သိကြသလောက်ရှိပါတယ်ဆိုလိုတဲ့သဘောပါဗျာကျွန်တော်ကအခုမောင်ကျူမောင်မဲဆိုပြီးတော့ကျွန်တော်အင်တာနက်နာမည်မှာကျွန်တော်နာမည်လိမ်နဲ့တင်ထားတယ်ကျွန်တော်ကနိုင်ငံသားမှာရောက်နေတယ်သူတကယ်လို့ကျွန်တော်ကမဟုတ်တာတခုခုရေးမယ်ဆိုပါဆိုသူကျွန်တော်ကိုဘယ်လို trace လုပ်မလဲအဲ့လို technology တွေလိုသေးရဲ့လို့တော့ကျွန်တော်ကမြင်တာပဲဗျာ
အဲ့ဒ
ါကြောင့်ဟိုအပြင်ကနေပြီးတော့အများသောအားဖြင့်အပြင်ကနေပြီးတော့နီလန်းတခုခုနဲ့ဟာလားနိုင်ငံတွင်းကိုလှုံ့ဆော်နေတဲ့သဘောကိုအများကြီးတွေ့နေရတယ်မြင်နေရတယ်လို့ပဲကျွန်တော်ပြောပါရစေ
။ဟုတ်ကဲ့ကိုမင်းထက်ညင်ချက်အမြင်ရောခင်ဗျာဒီသမရာကြီးကမနေ့ကသတိပေးသွားတဲ့သတိပေးချက်ကဘလောက်တိုင်းတာတိအကောင့်ထက်ပေါ်လာမယ်လို့မြင်လဲ
။တကယ်တကယ်ခုထပ်ကြည့်ကျွန်တော်ရှိရတော့တော်တော်လေးပြတ်တူပါပဲတကယ်အကောင့်ထက်ပေါ်ပြီလားဆိုတော့ကျွန်တော်စောင့်ကြည့်ပါလို့ဆိုတော့ဟိုဘိုင်မွန်တက်နေလို့ဟာမျိုးတင်းတဲ့မီဒီယာတွေပဲရေးဥခံနေရတယ်တွေ့ရပါသေးတယ်။အဲ့တော့ဒီပေါ်မှာတော့ခုန online ပေါ်ပါလေခုနကကိုနေဖုန်းနဲ့ပြတ်တူပါပဲဗျာတချို့အကောင့်တွေတော်တော်များများရောများဒီတုံးဆွဲတဲ့သူတွေအကုန်တိနေကြတာပါအ အဲ့တော့ကျွန်တော်သက်ဆိုင်ရာရဲထောက်လိုင်းအပါဝင်ပေါ့ဗျာအားလုံးလည်းပဲကျွန်တော်ဒီပြကြလို့ရှားသူတွေတော့ဒီဆိုင်မင်းနာတွေတဲမှာလည်းတို့ရဲ့အကောင့်တွေလည်းရှိပါတယ်တို့လည်းသိနေပါတယ်အဲ့တော့ကျွန်တော်တို့ကတော့ခုနပြောဆိုအဲ့လောက်တော့ ID ကြွချင်တဲ့လူတွေဟုတ်တယ်ဒါကိုဘယ်လိုလိုက်လံစုံစမ်းဖို့ထုတ်မလဲဆိုတော့တို့အပိုင်းဖြစ်ပါဘူးဗျာပညာရှင်တွေရဲ့အကူအညီနဲ့ယူတော့မှတတ်နိုင်တယ်များတော့နေဆုံးတော့ဒီလိုလှုပ်ဆော်သွေးထိုးနေသူများကိုတော့တခုခုထိရောက်အောင်လာကျွန်တော်ဟန်တာနိုင်တယ်ဆိုရင်ပဲကျွန်တော်တို့ခုနဒီနေ့ဒီ brief card တွေပေါ်မှာတရားဒီနောက်မတရားနေလဲဆိုတာတွေကိုကျွန်တော်တို့ခြေပြတ်နိုင်တယ်ဆိုရင်ပဲအဲ့ဒါနိုင်ငံတော်အဆင့်နေရာလို့ခြေပြတ်နိုင်တယ်ဆိုရင်ဘာဖြစ်ဖြစ်အဲ့ဒါဒီလိုလိုလဲကျွန်တော်တို့စိတ်ချမ်းသာမှာပါသို့တော်လည်းပဲကျွန်တော်တို့ဒီစကားတရားမှာဒီအကောင့်တွေပေါ်တဲ့အခါမှာတကယ်ကိုလာကျွန်တော်တို့ကြီးကြီးကျယ်ကျယ်ဒီလိုက်နာပြီးဒီကျင့်သုံးနေတဲ့ကျွန်တော်ရဲ့လွတ်လပ်ပွင့်လင်းစမီဒီယာတွေပါလာလာပြီးရိုက်ခတ်တာမျိုးတွေလည်းဒါသတိထားဖို့တို့ပါလေအဲ့တော့တစ်ဖက်မှာလည်းကျွန်တော်တို့ကဟဲ့လားဒီနေ့ပုံပြိုးစားဒီမီဒီယာမှာတက်နိုင်မှာတရင်သမားတွေအသက်ဆုံးပြီးလာကျွန်တော်တို့စွန့်စားပြီးတော့မှတရင်တွေကိုဖော်ထုတ်နေရတာဖြစ်ပါလေအဲ့ဒီတရင်ဖော်ထုတ်မှုတွေအပေါ်မှာပဲလာပြီးရိုက်ခတ်နေတဲ့မျိုးတော့ကျွန်တော်တို့လည်းဒါဆိုရင်ပါလေတကယ်ကိုဒီ brief ကနေမှာလှုပ်ဆော်သွေးထိုးနေတဲ့ဒီခုန online ပေါ်ကတွေဟဲ့လားဒီကောလာလာလွင့်ထုတ်နေသူတွေကိုအမြန်လို့ပေါ်ထုတ်နိုင်မယ်ဆိုနိုင်ငံတော်အချင်းကတော့ညာလို့ပေါ်ထုတ်နိုင်မယ်လို့ကျွန်တော်ယူဆတာစောင့်ကြည့်ရမှာပါ
ခင်ဗျဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီအချိန်2မိနစ်လောက်ကြာပါသေးတယ်ခင်ဗျဥမြင့်ထေးလည်းပြောပါအောင်ဒီသမရာကြီးမနေ့က3ပေးချက်ပေါ်မှာဥမြင့်ထေးရဲ့သဘောထား
အဲဟုတ်ကဲ့ကျွန်တော်သဘောထားအမြင်ပြောရလို့ရှိရင်တော့ဒီကျွန်တော်ကတော့ဒီ2008ဥပဒေအရပဲပြောရတော့မှာပဲဗျအဓိကကတော့ကျွန်တော်တို့ကဒီနောက်ွယ်မှာရှိနေတာသမရာကြီးအနေနဲ့ဟိုဟာပေါ့ကျွန်တော်တို့အရင်တော့ဗိုလ်ချုပ်ကြီးအောင်ဟိုဟိုဟာပေါ့နော်ဗိုလ်ချုပ်မူဤတန်းရွှေရဲ့ဩဇာအာဏာကိုမလွန်ဆန်းနိုင်လို့သာလျှင်အခုလိုဖြစ်တယ်လို့ပဲကျွန်တော်ကယူဆပါတယ်ခင်ဗျာတကယ်ဒီမိုကရေစီနိုင်ငံဟိုသွားမယ်ဆိုလို့ရှိရင်ဗိုလ်ချုပ်မူဤတန်းရွှေရဲ့မိသားစုကိုလည်းဘာမှဟိုထည့်စဉ်းစားနိုင်ကြမလို့ပါဘူးသူရဲ့စီမံခန့်ခွဲမှုကိုနားထောင်နေကြရလဲအကြောင်းမရှိဘူးလို့ကျွန်တော်ယုံကြည်ပါတယ်ကျွန်တော်နိုင်ငံအေးချမ်းဖို့တာယာဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီရရှိရေးအတွက်ကိုတတ်မတော်ရဲ့ကျွန်တော်တို့ဘုရုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့ပေါ့တတ်မတော်ဗိုလ်ချုပ်မူဟိုပါပေါ့ဗိုလ်ချုပ်မူမြန်အောင်လိုက်ရဲ့ကျွန်တော်တို့လေးဝန်ဆိုင်တွေ့ဆိုဆွေးနွေးလေးဖြစ်ပြီးတော့ဖြစ်လိုက်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအေးချမ်းလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုပါဝင်ဆွေးနွေးကြတဲ့သူတွေရောအီးမေးလ်နဲ့ပေးပို့လာကြတဲ့သူတွေအားလုံးကိုလည်းအထူးကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့အင်ကာနိညာချန်ဓာတ်ရိုက်လေးလိုက်အစီအစဉ်ပဲဖြစ်ပါရရှင် VOE ရဲ့အင်ကာနိညာချန်အစီအစဉ်ထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ17:00ထိလိုင်းနိုမီတာ3251တူရကနေပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရရှင်အခုကတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ်
ဟမတ်စစ်သွေးကြော်တွေဘက်ကရော့ကက်နဲ့ပစ်ခတ်မှုတွေရပ်သွားစေဖို့အစ္စရေးကမြေပြင်ကနေဝင်ရောက်စီးနှင်နှိမ်နှင်နိုင်အောင်ဂါဇာကမ်းမြောင်ဒေသကိုအင်ကာညာဘက်မှာလေကြောင်းထိုးစစ်တွေဆင်ခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသကဟမတ်စစ်သွေးကြော်တွေကိုတိုက်ခိုက်ဖို့အတွက်အစ္စရေးရဲ့ပြင်ဆင်မှုတွေဟာရပ်ပိုင်းတွင်းမှာပဲပြီးနိုင်မှာမဟုတ်ဘူးလို့အစ္စရေးကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်။ဒါပြင်မြေပြင်စစ်စင်ရေးတွေလှုပ်တဲ့အခါလိုအပ်လာနိုင်တဲ့အရန်တတ4000စုဆောင်းဖို့လုပ်နေတယ်လို့လည်းဆိုပါတယ်။အမေရိကန်နဲ့တရုတ်တို့ရဲ့နှစ်ပတ်လည်ဆွေးနွေးဘက်ကိုမနေ့ကဗိုလ်တပုနဲ့စတင်မှုလုပ်နေချိန်မှာပဲတောင်တရုတ်ပင်လယ်ပြင်ထဲတရုတ်ရဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေမှုတွေဟာပြဿနာတရလို့အမေရိကန်အရာရှိတူကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗန်ဒါရေးဝန်ကြီးဂျက်လူးတို့ဥဆောင်တဲ့အမေရိကန်ဖွဲ့နဲ့ဆွေးနွေးဘက်မှာတရုတ်နဲ့အိန္ဒိယနိုင်ငံတွေကြားတင်းမာမှုဖြစ်ပွားစေတဲ့ရေပြင်ပိုင်းနဲ့ပြဿနာအဓိကဆွေးနွေးကြမှာပါ။အင်ဒိုနီးရှားနိုင်ငံမှာမနေ့ကစတင်မဲ့တမရရွေးကောက်ပွဲမတိုင်ခင်တည့်ရက်လို့ဒီကနေ့ကစပြီးယာယီကိုကဲစခန်းတွေကိုရဲတွေကစတင်ဆောက်လုပ်နေပါတယ်။ရွေးကောက်ပွဲကာလရုံချုံရေးအတွက်တာဝန်ယူဖို့ဂျကာတာမြို့မှာရဲဝင်တောင်းတန်း2000ကျော်ကိုဖြန့်ကျက်ချထားပါတယ်။ဆယ်စုနှစ်များစွာအတွင်းအပြင်းထန်ဆုံးဖြစ်တဲ့တိုင်ဖုန်းမုန်တိုင်းနီရိုဂူရီဟာဂျပန်တောင်ပိုင်းအိုကီနာဝါကျွန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီး10ဦးဒဏ်ရာရခဲ့ပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာအတွက်စီစဉ်ထုတ်လို့ရမှုကတော့မဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vesco Bolarish ဖြစ်ပါတယ် VOA American တမနဲ့ခင်းမြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ရှိကြပါစေရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA Wine.2 Wine.3 အားလုံးကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်ကျွန်မကတော့ Thank you Type ပါဒီကနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်ခဲ့သူဖြစ်ပါတယ်ရှင်
This program has come to you from the Voice of America, Washington.